Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American တန်ရ2025ခုနှစ်ဖေဖော်ဝါရီလ26ရက်နေ့ဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်နေပါပြီ။ပထမနာရီဝက်ကတော့လှိုင်းတိုမီတာ25 30နဲ့40တို့ကနေဖမ်းယူနိုင်ပြီးအစီအစဉ်တစ်ခုလုံးကိုတော့လူထုမိတ်ဆွေရုပ်သံ barmis.voanews.com Facebook YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်နေပါတယ်။ကျမသင်္ကီထိုက်ပါရှင်။
ပါလက်စတိုင်းအကျဉ်းသားတွေပြန်လည်ဖို့ဆိုင်းငံ့နေတာဟာအပြစ်ရရေးပြတ်သွားနိုင်တယ်လို့ဟာမတ်စ်ဘက်ကပြောလိုက်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ကာကွယ်ရေးအသုံးစိတ်တိုးမြင့်ဖို့ပြောတာဘာကြောင့်ပါလဲ။ဘတ်ဂျက်ကိုလွှတ်တော်အတိမပြုရင်အမေရိကန်အစိုးရလုပ်ငန်းတချို့ရပ်ဆိုင်းရဖွဲရှိနေပါတယ
်။အမေရိကန်ထိတ်တန့်ပို့ချုပ်ကြီးကိုသမ္မတထရန့်ရာထူးကထုတ်ပယ်လိုက်တဲ့အပေါ်သုံးသက်ချက်ဥရောပကာကွယ်ရေးကိုတိုးမြင့်ဖို့ရွေးကောက်ပွဲနိုင်ထားတဲ့ဂျာမနီအတိုက်ခံခေါင်းဆောင်ကတိုက်တွန်းလိုက်တဲ့အကြောင်းသတင်းဆောင်မတွေအပြီးမှာတော့ချင်းစကိုင်းတို့ဘက်ကတိုက်ပွဲတွေအခြေအနေအေရဝတီတိုင်းကလက်သမားတွေအရှုံးပေါ်နေတဲ့အကြောင်းသတင်းပေးပို့ချက်တွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။မြေကြီးဩဇာအမေရိကန်နိုင်ငံရေးဆိုရှယ်မီဒီယာလူကြီးများသတင်းတို့ကဘာတလွားခီးသွားအစီအစဉ်တို့ကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။အခုတော့ဥတင်မောင်တန်းကသတင်းတွေပြပြပေးပါမယ
်။ Israel ကပါလက်စတိုင်းအချင်းသားတွေကိုလွတ်ဖို့စိုက်လိုက်တာကြောင့်အပြစ်ခရစဲရေးပြက်ပြဲသွားနိုင်ပြီးစစ်ပြန်ဖြစ်မဲ့အလားအလာရှိနေတယ်လို့ဟာမတ်စ်အကြီးအကဲအရာရှိဘာဆမ်နိုင်ကအင်္ဂါနေ့မှာစာနယ်ရေးသားပြောဆိုလိုက်ပါတယ်။အမေရိကန်နဲ့ဥရောပနိုင်ငံတချို့ကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့ဟာမတ်စ်အဖွဲ့ကအပြစ်ရသဘောတူညီချက်အားလုံးကိုအပြစ်ဝလိုက်နာခဲ့ပါတယ်လို့လည်းဘာဆမ်နိုင်ကပြောပါတယ်။ပြီးခဲ့တဲ့ရက်သက်တပတ်အကုန်မှာအစ္စရေးကပါလက်စတိုင်းအချင်းသားတွေကိုပြန်လွှတ်အောင်မှာဖြစ်ပေမဲ့တရားခွင်တွေအပေါ်ဆက်ဆံခဲ့ပုံနဲ့ပတ်သက်ပြီးအချင်းသားတွေကိုပြန်လွှတ်ဖို့ဆိုင်းငံ့ခဲ့တာဖြစ်ပါတယ်။နိုင်ငံတကာလူလာချင်းစာနာထောက်ထားရေးဥပဒေကလူပုဂ္ဂိုလ်ဂုဏ်သိက္ခာကိုမထီပါဖို့တားမြစ်ထားပါတယ်။အထူးသဖြင့်အရှက်ရအောင်နှိမ့်ချဆက်ဆံတာမျိုးဖြစ်ပါတယ်လို့လူခွင့်ရေးကြွမ်းကျင်သူတွေကပြောကြတဲ့အကြောင်းကုလသမဂ္ဂလူခွင့်ရေးရုံးရဲ့ February 17ရက်နေ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဟာမတ်စ်အဖွဲ့ကတရားခံတွေကိုစစ်အောင်ပွဲတစ်ဖွဲ့လူတွေကြားမှာစီတန်းလျှောက်ပြခဲ့တယ်လို့ကုလသမဂ္ဂကဆိုပါတယ်။အကျဉ်းသားတွေပြန်လွတ်မပေးရင်အပြစ်ရဒုတိယအဆင့်အတွက်စကားပြောလို့စိတ်မရှိဘူးလို့ဘာဆမ်နိုင်ကပြောပါတယ်အရှေ့ဘက်လေပိုင်းအပြောင်းလဲတွေကြောင့်အစ္စရေးပါလက်စတိုင်းပဋိပက္ခကိုနိုင်ငံနိုင်ငံထူထောင်ဖြည့်ရှင်းရေးညီမှန်းချက်ပန်းတိုင်ရောက်ဖို့နောက်ဆုံးအခွင့်အလမ်းဖြစ်လာနေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတို့ကအင်္ဂါနေ့ကပြောလိုက်ပါတယ်အသိပိုက်ခါအနောက်ဖက်ကမ်းကိုအစ္စရေးရဲ့ပိုင်နယ်ထဲမထည့်ဖို့လဲကုလသမဂ္ဂအရှေ့လေပိုင်းဆိုင်ရာတပ်နမ Secret Cock ကသတိပေးလိုက်တာပါရှေ့လေပိုင်းကမြန်မြန်ဆန်းဆန်းကြီးပြောင်းနေပါတယ်အတိုင်းစားနဲ့တည်အောင်မှုကတော့မသေးကြလာသေးပါဘူးဒါပေမဲ့ဒီပိုင်းနဲ့တပိုင်းခွန်လန်းတရက်ကိုလည်းပေးနေပါတယ်လို့ကတ်ကကုလသမဂ္ဂလုံခြုံရေးကောင်စီကိုပြောခဲ့တာပါနောက်ဘက်ကမှအစ္စရေးကအခြေချနေထိုင်နေတာတွေသိမ့်ပိုက်နယ်မြေတွေမှာစစ်ရေးလှုပ်ရှားနေတာတွေအနောက်ဘက်ကကိုအစ္စရေးနယ်မြေဖြစ်သိမ့်ယူဖို့ပြောနေတာတွေဒါတွေကတိကျလွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံထူထောင်ရေးအလားအလာကိုချိမ့်ချောက်နေတာကြောင့်အစ္စရေးပါလက်စတိုင်းနှစ်နိုင်ငံအတူယက်တီဖြစ်ရှိတဲ့အတွက်အန္တရာယ်ရှိနေတယ်လို့သူမကလုံခြုံရေးကောင်စီကိုတင်ပြခဲ့ပါတယ်။အပြစ်ရဒုတိယဆင့်အတွက်အစ္စရေးနဲ့ဟာမတ်စ်တို့သဘောတူကြပြီးစစ်ကိုပြန်မတွားကြဘူးလေသူမကတောင်းဆိုတော့ခဲ့ပါတယ်။ရုရှားရဲ့ရန်လုံချိတ်ချောက်မှုတွေကြောင့်ဗြိတိန်ရဲ့ကာကွယ်အသုံးစိတ်ကို2029မှာတိုးမြင့်မယ်လို့ဗြိတိန်ဝန်ကြီးချုပ်ကီယာစတမ်မော့ကအင်္ဂါနေ့ကပြောလိုက်ပါတယ်။ကာကွယ်အသုံးစိတ်ကို2019ဘီလီယံတိုးသွားပြီးပြည်ပဖွံ့ဖြိုးတိုးတက်ရေးအကူအညီတွေကိုဖြတ်တောက်သွားမယ်လို့စတမ်မော့ကလွှတ်တော်ကိုပြောကြားခဲ့တာဖြစ်ပါတယ်။ဘူတင်လုံအာဏာရှင်တွေကအင်အားကိုသာတုံ့ပြန်တက်တာမို့ဒါကလိုအပ်ပါတယ်လို့စတမ်မော့ကဆိုပါတယ်။ယူကရိန်းနဲ့ကျွန်တော်တို့အတူရက်ကြရပါမယ်။ဒါရှိခါမဲ့ငြိမ်းချမ်းရေးမရရင်စီးပွားရေးမတီးမငြိမ်ဖြစ်ပြီးလုံခြုံရေးချိတ်ချောက်လာတာကကြီးမားလာမှာပါလို့စတမ်မော့ကပြောပါတယ်။သူကကြာသပတေးနေ့ဝါရှင်တန်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံမှုရှိပါတယ်။ကာကွယ်ရေးအသုံးစိတ်ကိုတမျိုးသားလုံးထုတ်ကုန်တန်မှု GDP ရဲ့2.5%ခန့်နှုန်းအထိတိုးမြင့်မယ်လို့အရင်တုန်းကလည်းပြောခဲ့ပေမဲ့ဘယ်တော့စတိုးမယ်ဆိုတာကိုတော့အခုမှပြောတာပါ။မြောက်အတ္တလန္တိတ်စီးရေးစာချုပ်အဖွဲ့ NATO မှနိုင်ငံ32နိုင်ငံပါရှိပြီးအဖွဲ့ဝင်တွေရဲ့ကာကွယ်ရေးအသုံးစိတ်ကို GDP ရဲ့2%တိုးမှုသတ်မှတ်ထားပါလေ။ NATO အဖွဲ့ဝင်နိုင်ငံ23နိုင်ငံပဲဒီသတ်မှတ်ချက်ကိုပြည့်ပြီးပါတယ်။ဥရောပနိုင်ငံတွေကပိုပြီးတာဝန်ယူဖို့အမေရိကန်ကဖိအားပေးနေတာပါ။
ပြည်ရေးအမေရိကန်တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ6:00ခွဲအထိ 925kHz 11865 လိုင်းထိုမီတာ32 kHz 6.53 ညနဲ့လိုင်းထိုမီတာ40 kHz 0533ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ digital line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ပို့ဒူးမနေ့သတင်းတွေကို VOA ရုပ်သံကဆက်လက်ကြီးညာနေပါတယ်။အစိုးရလုံခြုံရေးတပိုင်းတစရက်မတော့အောင်budget ချထားနိုင်မှုအတွက်အောက်လွှတ်တော်ဥက္ကဋ္ဌဟာ Republican အမတ်တွေရဲ့မဲတွေကိုရရှိနိုင်အောင်အင်္ဂါနေ့မှာစ조사နေပါတယ်။အောက်လွှတ်တော်မှာ Republican အမတ်3ယောက်ပဲအသာရရှိလာမှုမဲတိုင်းဟာအစိုးရရဲ့ budget ချဖို့အရေးကြီးနေတာပါ။ Donald Trump ရဲ့အစည်းအဝေးကိုဒီပိုင်းတော့မဟုတ်ဘဲအပြည့်အဝလုပ်နိုင်အောင် budget ချထားပေးချင်ပါတယ်လို့ဥက္ကဋ္ဌ Mike Johnson ကသတင်းထုတ်တွေကိုအင်္ဂါနေ့မှာပြောပါတယ်။အထက်တော်အစိုးရ budget ကမတတ်နိုင်သူတွေအတွက်ကျန်းမာရေးအထောက်အပံ့ Medicaid အစည်းအဝေးကိုမထိပေးမဲ့အောက်လွှတ်တော်ဆွေးပြူ budget မှာတော့ဖြတ်တောက်ထားပါတယ်။ Trump ကတော့အောက်လွှတ်တော်ဆွေးပြူချက်ကိုပိုကြိုက်တယ်လို့ပြောပါတယ်။ဒါပေမဲ့ Republican အောက်လွှတ်တော်အမတ်တယောက်ဖြစ်တဲ့ Thomas Massie ကတော့လက်ရှိအဆွေးပြူ budget ကိုကန့်ကွက်မဲ့ပေးမယ်လို့ပြောထားပါတယ်။ Medicaid အစားအသောက်ထောက်ပံ့ရေးအစီအစဉ်နဲ့တခြားလူမှုဖူလုံရေးအစီအစဉ်တွေကိုမဖြတ်တောက်ဖို့ Republican အောက်လွှတ်တော်အမတ်ခုနှစ်ယောက်ကတောင်းဆိုနေကြတာကြောင့်အောက်လွှတ်တော်ဥက္ကဋ္ဌအတွက်သူတို့မဲတွေကအရေးကြီးနေပါတယ်။နစ်စင်ကျင်းပနေကြဇီဝမျိုးကွဲဆိုင်ရာညီလာခံကိုအင်္ဂါနေ့ကအီတလီတိုင်းကရောမမြို့မှာစတင်လိုက်ပြီးရမငွေဘလို့ရှာဘလို့သုံးကြမလဲဆိုတာကအဓိကဆွေးနွေးစရာဖြစ်နေပါတယ်။ဂတိကုပြုထားတာတွေအတွက်ဘာကိုဘလောက်သုံးမလဲနဲ့ကဘာမြေပေါ်ကအပင်နဲ့တရိစ္ဆာန်ရဲ့ဘဝထိမ့်သိမ့်နိုင်အောင်ရမငွေဘလို့ရှာမလဲဆိုတဲ့အကြောင်းတွေကအရေးကြီးဆုံးဆွေးနွေးစရာတွေဖြစ်နေပါတယ်။2015မှာရမငွေဒေါ်လာ20ဘီလီယံ2030မှာဘီလီယံ30ရှိဖို့ရည်ရွယ်ထားပေမဲ့နိုဝင်ဘာလအထိဒေါ်လာ383သန်းပဲနိုင်ငံ12နိုင်ငံကကတိကဝတ်ပြုပါတယ်။2022ခုနှစ်ကနေဒါနိုင်ငံမွန်ထရီယယ်မြို့မှာကျင်းပခဲ့တဲ့ COP15 မှာကမ္ဘာမျိုးကွက်ဆောင်ရွက်စရာမူပေါင်း GBF လို့အသိများကြတဲ့ဇီဝမျိုးကွက်ထိန်းသိမ်းရေးဆောင်ရွက်စရာအချက်23ရပ်ကိုချမှတ်ခဲ့ပါတယ်။မွန်ထရီယယ်မှာဘာဆိုတာကိုဆွေးနွေးခဲ့ပြီးဒီအစည်းအဝေးမှာတော့ဘလို့ဆောင်ရွက်မယ်ဆိုတာကိုအဓိကထားဆွေးနွေးကြမယ်လို့လန်ဒန်သတ်တပ်ဗေဒပညာရှင်များအဖွဲ့ဘူဝါဒအကြီးကဲဂျော်ဂျီနာချန်လာကပြောပါတယ်။တော်ရိုက်တရိစ္ဆာန်ရဲ့အပေရေအတွက်က250တွင်ပြည်မြ83ရာခိုင်နှုန်းထိုးဆင်းသွားခဲ့ပြီဖြစ်တယ်လို့ကမ္ဘာတော်ရိုက်ရာမွေဖွဲ့တဲ့လန်ဒန်သတ္တဗေဒအဖွဲ့စည်းတို့ရဲ့အောက်တိုဘာအစည်းအဝေးမှာဖော်ပြထားတာပါလက်နက်အလုံးနိုင်ငံတော်ထိန်းချုပ်မှုအောက်မှာရှိရမယ်လို့စီးရီးယားဂျာပြအစိုးရသမ္မတအာမက်အယ်ရှာရာကနိုင်ငံလုံးဆိုင်ရာစကားဝိုင်းညီလာခံမှာပြောလိုက်တဲ့အချိန်မှာပဲညီလာခံဆုံးဖြတ်ချက်တွေကိုလက်ခံမှာမဟုတ်ဘူးလို့ကတ်ဒေတာကိုပိုင်အုပ်ချုပ်ရေးအဖွဲ့ကအင်္ဂါနေ့မှာပြောလိုက်ပါတယ်ဒီလီဒါကကိုလူကိုယ်တိုင်600ကျော်ပြည်ပရောက်စီရီးယားလူမျိုးတွေအပါအဝင်အွန်လိုင်းကလူ6000ကျော်တက်ရောက်နေကြတာပါညီလာခံမှာလက်နက်ကိုင်အဖွဲ့တွေကိုမဖိတ်ကြခဲ့ပါဘူးလက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်မှုရှိတယ်လို့တူရကီနိုင်ငံကဆွဆွဲထားတဲ့ကတ်လူမျိုးတွေရဲ့စီရီးယားဒီမိုကရက်တစ်အင်အားစု SDF ကိုလည်းညီလာခံကိုမဖိတ်ကြခဲ့ပါဘူးညီလာခံစီရီးယားပြည်သူတွေကိုကိုးစားမပြုသလိုညီလာခံဆုပ်ဖြတ်ချက်တွေကိုသူတို့အကောင့်ထဲပေါ်မှာမဟုတ်ဘူးလို့ကတ်ဒေသကိုပိုင်အုပ်ချုပ်ရေးအဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်ညီလာခံကိုအရပ်လူမှုအဖွဲ့အစည်းတွေဗလာရေးအဖွဲ့တွေထင်ရှားတဲ့အတိုက်ခံပုံကိုယ်တွေအမှုပညာရှင်တွေတက်ရောက်နေကြပါလေပြည်သူတွေရဲ့အခွင့်အရေးတွေနဲ့တရားမျှတမှုရရှိအောင်ကျူးလွန်ခဲ့သူတွေကိုတရားရုံးတင်နိုင်ဖို့အကူပြောင်းဆက်ရတရားမျှတမှုအဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းမယ်လို့လည်းအယ်ရှာရာကညီလာခံကိုပြောပါတယ်
ထိတ်တန့်ရောက်သတင်းတွေကိုဥတီမောင်တန်ပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်အရင်ဆုံးတော့အမေရိကန်ဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ပြလိုပါတယ်ရှင်အမေရိကန်ပြည်ထောင်စုရဲ့ထိတ်တန့်တမှုကြီးတဦးကိုရာထူးကဖေရှားလိုက်တဲ့အပေါ်ကာကွယ်ဝင်ကြီးပစ်ဟက်ဆက်ကမကြသေးခင်ကပဲကာကွယ်ပြောဆိုပါတယ်ပူရယ်စေဥစည်းချုပ်များကော်မတီဥက္ကဋ္ဌလေတပ်ဗိုလ်ချုပ်ကြီး CQ Brown ကိုရာထူးကထုတ်ပယ်လိုက်ကြောင်းပြီးခဲ့တဲ့တောက်ကြာနေမှာပဲသမ္မတ Donald Trump ကလူမှုကွန်ရက်မှာကြီးညာတာဖြစ်ပါတယ် VOA ရဲ့ Pentagon သတင်းထောက် Color Bat ရဲ့သတင်းဆောင်မကိုတော့ Mike Lee ကတင်ပြထားပါတယ်ရှင်
American ထိတ်တန့်ဗိုလ်ချုပ်ကြီးဖြစ်တဲ့ပူတွဲစစ်ဦးစီးချုပ်များကော်မတီဥက္ကဋ္ဌလေဒက်ဗိုလ်ချုပ်ကြီး CQ Brown ကိုသမ္မတ Trump ကယာရုကနေဖယ်ရှားလိုက်တာဟာ American စစ်တပ်ထဲကိုနိုင်ငံရေးကိစ္စရပ်တွေဆွဲသွင်းလာတာဆိုတဲ့စိုးရိမ်ချက်တွေကို American ကာကွယ်ရေးဝန်ကြီး Pete Hegseth ကပယ်ချလိုက်ပါတယ်
This is a reflection.
တနော်တို့လူလာတဲ့အမျိုးသားလုံခြုံရေးဆိုင်ရာချင်းကပ်မှုကိုအကောင့်အထည်ဖော်ဖို့သမ္မတအနေနဲ့သူ့အနားမှာလူမှန်နေရာမှန်ရှိအောင်လုပ်တာပါဘိုဂျိုဂျီစီဂျူဘရောင်းကိုကျွန်တော်အရန်လေးစားပါတယ်တလားလောက်သူနဲ့ဆက်ဆံပူးတာကြောင့်သူအကြောင်းကောင်းကောင်းသိခွင့်ရပါတယ်ဂုံတိတ်ခါရှိတဲ့ပုံကိုတယောက်ပါ ဒါပေမဲ့အခုချိန်မှာတော့သူကလူမှန်နေရာမှန်မဟုတ်ပါဘူး
not the right man for the moment
သမ္မတဒေါ်နယ်ထရမ့်ကစစ်တပ်ထဲကအယူဆလွဲမှားသူတွေကိုဖယ်ရှားပစ်မယ်ဆိုတော့သူ့ရဲ့မဲဆွယ်စီယုံရေးတုန်းကပေးခဲ့တဲ့ကတိအတိုင်းထိပ်ပိုင်းခေါင်းဆောင်အများပြားကိုယာရုကနေထုတ်ပေးနေတာပါကာကွယ်ရေးဝင်ကြီးဖြစ်လာတဲ့ဟက်ဆက်ကလည်းဒီယာရုအတွက်အမည်စင်းရင်မတင်သွင်းခင်ကတည်းကသမ္မတထရမ့်ရဲ့ရည်မှန်းချက်ကိုလက်ခံထားသူဖြစ်ပါတယ
် First of all you got a fire
ပထမအဦးဆုံးလိုရမှာကတော့ပူးတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌကိုထုတ်ပြရမှာပါ
သမ္မတဂျိုးဘိုင်ဒန်လက်ထက်2022ခုနှစ်ကလေးကလေတဲ့စစ်ဦးစီးချုပ်ဖြစ်လာတဲ့ဘရောင်းကအရေးပဲဆိုင်ရာလေကြောင်းဌာနအကြီးအကဲနဲ့အတူအမေရိကန်စစ်တပ်မှာပြည်ထောင်စုတစ်ခုလုံးကိုပို့ပြီးကိုစားပြုလာစေဖို့ရည်ရွယ်ပြီးလူမျိုးနဲ့လိင်ကွဲပြားမှုပေါ်အခြေခံနဲ့တပ်ဖွဲ့ဝင်စုဆောင်းမှုပြန်လည်တစောင်းထုတ်ပြန်ခဲ့မှုပါတယ်လူးဝစ်ကဒရီယာကတော့သမ္မတအိုဘားမားလက်ထက်မှာစစ်ဘက်ဆိုင်ရာဝင်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့သူပ
ါ Punishing senior military leaders
အမေဆိုရကခန့်ထားလို့ဒါမှမဟုတ်အခုဆိုရလက်ထက်မှာလည်းချမှတ်ထားတဲ့မူဝါဒအတိုင်းလိုက်လုပ်ရတာမျိုးလိုအရင်ဆိုရရဲ့မူဝါဒတွေရလုတ်ခဲ့တယ်လို့ဆိုပြီးထိတ်တန့်အရာရှိတွေကိုအပြစ်ပေးတာဟာမှားယွင်းတဲ့လုပ်ရပ
ါဘိုဂျိုဂျီဘရောင်းကိုယာရုကနေထုတ်ပယ်လိုက်တယ်လို့ပဲဝင်ကြီးဟက်ဆက်ကရေတဲ့ဘိုဂျိုဂျီလီစာဖရန်ချက်တီလေတဲ့ဒုတိယစစ်ဦးစီးချုပ်ဘိုဂျိုဂျီဂျင်းစလစ်နဲ့ကြီးရီလီဆိုင်ရာတရားသူကြီးချုပ်တို့ကိုပါယာရုကနေထုတ်ပယ်လိုက်တာပါ
It's not lost on anyone.
ဒါမှဆုံးရှုံးမှုမျိုးမဟုတ်ပါဘူး။ပူရဲစေဦးစီးချုပ်ယုံကဒူးသီးသောအာဖရိကန်အမေရိကန်ဒူးရဲရှိတဲ့အမျိုးသမီးတစ်ယောက်ကိုဆုံးရှုံးလိုက်ရတာပါ
။ကာကွယ်ဝင်ကြီးဟက်ဆက်ကတော့စစ်တပ်အတွက်စွမ်းဆောင်ရည်ကိုဦးစားပေးရမှာဖြစ်ပြီးမတူကွဲပြားမှုထက်စီယုံညီညွတ်မှုကသာအင်အားဖြစ်တယ်လို့ပြောပါတယ
်။ Our strength is our shared purpose.
လူမျိုးဘာသာကြားမှမခွဲခြားဘဲနောက်ကန်အနေအထားဘယ်လိုပုံစံနဲ့ပဲကြီးပြင်းလာပါစေအင်အားကောင်းဖို့ကသာပုံရည်မှန်းချက်ဖြစ်ပါတယ်
။ကာကွယ်ဝင်ကြီးဟက်ဆန်ကဒီလိုစစ်တပ်ထဲမှာအပြောင်းအလဲတွေလုပ်နေသလိုပဲအထောက်အထားမဲ့ရွှေပြောင်းနေထိုင်သူတွေကိုထိမ့်သိမ်းထားတဲ့ကျူးဘားနိုင်ငံဂွာတာနာမိုပင်လယ်အော်မှာရှိတဲ့အမေရိကန်စစ်ဘက်ဆိုင်ရာအဆောက်အုံတွေကိုအင်္ဂါနေ့ကတွားရောက်စစ်ဆေးခဲ့ပါတယ်။အမိမြေလုံခြုံရေးဌာနကအဲ့ဒီစစ်ခန်းမှာလူဝင်မှုကြီးကြပ်ရေးအရလူ18ဦးကိုထိမ့်သိမ်းထားတာပါ။သမ္မတထရမ့်အစိုးရဟာအခြားရွှေပြောင်းနေထိုင်သူဒါဇင်နဲ့ချီကိုလည်းပြည်နယ်နဲ့မပေးခင်ဂွာတာနာမိုမှာရှိတဲ့အကျဉ်းထောင်မှာထိမ့်သိမ်းထားပါတယ်ရှင်။
မခင်လေးပြောပြပေးခဲ့တာပါရှင်ဂျာမနီရွေးကောက်ပွဲသတင်းကိုဆက်လို့ပါတယ်ဂျာမနီဝန်ကြီးချုပ်သစ်ဖြစ်လာနိုင်ပွဲရှိတဲ့ Friedrich Merz ကဥရောပရဲ့ကန့်ချမကိုအမေရိကန်ကဂရုမစိုက်ဘူးဆိုတာကိုသိထားကြဖို့တီးပေးလိုက်သလိုဥရောပတိုက်နိုင်ငံတွေအနေနဲ့ကိုယ့်ရဲ့ကာကွယ်ရေးစွမ်းရည်ကိုပို့ပြီးတော့အရေးတကြီးစုစည်းတိစောက်ကြဖို့တိုက်တွန်းလိုက်ပါတယ်တနင်္ဂနွေနေ့ကဂျမနီမှာကျင်းပတဲ့ရွေးကောက်ပွဲတွေမှာ Friedrich Merz မဲအများဆုံးအနိုင်ရထားတာဖြစ်ပါတယ်။သူ့ရဲ့မှတ်ချက်စကားဟာဆိုရင်ဥရောပရဲ့စီးပွားရေးအင်အားအကြီးဆုံးဂျမနီနိုင်ငံရဲ့ချင်းကပ်မှုတွေမှာလေးနက်တဲ့အပြောင်းလဲကိုဖော်ပြရာရောက်တဲ့အကြောင်း Henry Richwell ပေးပို့ထားတဲ့သတင်းဆောင်မကိုတော့မခင်ဖြူထွေပြောပြပေးပါမယ်ရှင
်။စီးကီကာလာအချိန်လုံးကရှေ့နဲ့နောက်ဘာလင်ကိုပိုင်းခြားထားတဲ့ဘရန်နန်ဘတ်မုတ်ဦးကြီးမှာဒီလ24ရက်နေ့ကယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်တဲ့၃နှစ်ပြည့်အထိမ်းအမှတ်အဖြစ်နဲ့ယူကရိန်းအလံအယောင်တွေဖြစ်တဲ့အပြာနဲ့အဝါရောင်မီးတွေထွန်းညီးခဲ့ပါတယ်။ရုရှားရဲ့ဥရောပအပေါ်တဖန်ပြန်လဲချင်းချောက်မှုတွေကပြီးခဲ့တဲ့တနင်္ဂနွေဂျာမနီရွေးကောက်ပွဲအခင်းကျင်းမှာလည်းအရေးပါခဲ့တယ်လို့လက်ရရင်ခရီးယန်ဒီမိုကရက်တစ်အနိုင်ရခဲ့ပါတယ်။ဘရန်နန်ဘတ်မုတ်ဦးကြီးရှိမှကျင်းပတဲ့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ယူကရိန်းရေးထောက်ခံသူတဦးကအခုလိုပြောပါတယ်။
Ich wünsche mir, dass die neue Regierung weiterhin Waffen liefert an die Ukraine.
ဆွေရတဲ့ကယူကရိန်းကိုလက်နက်အကူအညီတွေဆက်ပေးဖို့မျှော်လင့်ပါတယ်။ရုရှားကိုပြင်းပြထန်ထန်တုံ့ပြန်နိုင်ဖို့အခုဆိုရင် Trump ကိုပါတုံ့ပြန်ဖို့အတွက်ဥရောပနိုင်ငံတွေအထူးလက်တွဲလှုပ်ဆောင်ကြဖို့လည်းမျှော်လင့်ပါတယ်
။ American သမ္မတဒေါ်နယ် Trump ကယူကရိန်းနဲ့ပတ်သက်လို့မူဝါဒအပြောင်းအလဲကြီးတွေချက်မဲ့ဆောင်ရွက်ချမှတ်ခဲ့တယ်လို့ယူကရိန်းဆွေရကိုလည်းသိမကြခင်ကပဲဒီစစ်ပွဲနဲ့ပတ်သက်ပြီးပြစ်တင်ခဲ့ပါတယ်။ဥရောပရဲ့လုံခြုံရေးဟာအမေရိကန်ရဲ့ဦးစားပေးမဟုတ်တော့ဘူးလို့လဲထရမ့်အစိုးရကပြောခဲ့ပါတယ်။ထရမ့်အစိုးရဟာဥရောပရဲ့ကံကြမ္မာကိုဂရုစိုက်ခြင်းသိမ့်မရှိတော့ဘူးလို့တနင်္ဂနွေနေ့ဂျာမနီရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ခရီးယန်ဒီမိုကရက်ခေါင်းဆောင်ဖရက်ဒရစ်မတ်စ်ကပြောပါတယ်
။ Ist klar, dass wir Europäer jetzt sehr schnell handlungsfähig sein müssen, dass Europäer
ကျွန်တော်တို့ရဲ့ကာကွယ်ရေးစွမ်းရည်ကိုမြန်မြန်ဆန်ဆန်စုစည်းတည်ဆောက်ရပါလိမ့်မယ်။ကျွန်တော်တို့ဥရောပနိုင်ငံတွေအားလုံးဒါကိုအမြန်ဆုံးလုပ်အောင်မယ်ဆိုတာရှင်းပါတယ
်။မားစ်ဟာအတ္တလန္တိရဝင်းနိုင်ငံတွေကြားဆက်ဆံရေးကိုအခိုင်အမာထောက်ခံသူတူဦးဖြစ်တာမို့အခုသူ့ရဲ့ပြောဆိုချက်ကဂျာမနီနဲ့ဥရောပရေးချင်းကပ်မှုတွေမှာချိမတဲ့အပြောင်းအလဲကိုဖော်ပြနေတယ်လို့လေလာသုံးသက်သူမက်ချက်နေးစ်ကပြောပါတယ်။
We are, as Germany, shocked by the end of the and utterly unprepared for the end of the Pax.
ဦးရောပါအတွက်လုံခြုံရေးအနောက်ကမ္ဘာနဲ့အတူနိုင်ငံတွေငြိမ်းချမ်းရေးအတွက်အမေရိကန်ရဲ့လုံခြုံရေးထောက်ပံ့မှုတွေရပ်ပစ်လိုက်တာကဂျာမနီအတွက်တုန်လှုပ်စေခဲ့ပြီးပြင်ဆင်ဖို့လည်းအချိန်မရှိခဲ့ပါဘူး။အခုဆိုရင်တော့အမေရိကန်ရဲ့လုံခြုံရေးဥဆောင်ပံ့ပိုးမှုကနေဥရောပဥဆောင်တဲ့ချဉ်းကပ်မှုပုံစံအပြောင်းအလဲကိုကျွန်တော်တို့ခက်ခဲခက်ခဲလုပ်နေရပါတယ်။ယူကရိန်းအတွက်တင်မဟုတ်ပါဘူးကျွန်တော်တို့အားလုံးကိုကိုကိုကာကွယ်နိုင်ဖို့ပါမတ်စ်ကတော့သူဒါကိုဥဆောင်ဖို့ဆန္ဒရှိတယ်ဆိုတာပြောပါတယ်တကယ်ပဲလုပ်နိုင်မလားဆိုတာစောင့်ကြည့်ရမှာပ
ါဥရောပနိုင်ငံတွေအနေနဲ့ကိုပိုင်ကာကွယ်ရေးအတွက်တကယ်ပဲငွေကုန်ကြေးကျခံနိုင်ပါရဲ့လားလိလာသုံးသက်သူ Linear Fix ကတော့မတ်စ်အနေနဲ့ဘဏငွေကြေးသုံးသွက်မှုတွေမှာအပြောင်းအလဲတွေလုပ်ရလိမ့်မယ်လို့ပြောပါတယ
် He can agree to join debt on the European level which the conservatives always hated
conservative တွေမလုပ်ချင်တဲ့ EU အနေနဲ့ပူရဲကျွေးမြီချပေးတဲ့ကိစ္စသဘောတူလာနိုင်ပါတယ်ဥရောပမှာပိတ်ပင်ထားတဲ့ရုရှားရဲ့ပိုင်ဆိုင်မှုတွေကိုသိမ်းယူဖို့လဲသူသဘောတူနိုင်ပါတယ်အခုထိဘာမှမလုပ်သေးပေမဲ့တိတ်မကြခင်လုပ်လာနိုင်ပါတယ်ဒါ့အပြင်ဗြိတိန်နဲ့ပြင်သစ်ကဂျာမနီကိုနျူကလ িয়ার လုံခြုံရေးအကာအကွယ်တိုးချဲ့ပေးဖို့ဖြစ်နိုင်ခြင်းနီးလန်းကိုလည်းသူပြောခဲ့ပါတယ်။တနင်္ဂနွေရွေးကောက်ပွဲမှာခရီးယန်ဒီမိုကရက်တီအများစုအနိုင်ရတယ်ဆိုပေမဲ့တူဦးတဲ့အစိုးရဖွဲ့နိုင်တဲ့အရေးတော်တော်မရခဲ့ပါဘူး။ညွန်ပေါင်းအစိုးရဖွဲ့ရမယ့်အခြေအနေမှာထောက်ခံပေး 20.8% ရာခိုင်နှုန်းနဲ့ဒုတိယအများဆုံးအနိုင်ရထားတဲ့လက်ရဆုံး AFD ပါတီနဲ့တော့ညွန်ပေါင်းမဖွဲ့ဘူးလို့မတ်စ်ကပြောပါတယ်။အလဲလက်ဝါဒီနိုင်ငံရေးပါတီတွေကလက်ရဆုံး AFD ပါတီကိုလက်မခံကြတဲ့အပေါ်အမေရိကအစိုးရကလည်းဝေဖန်ပါတယ် AFD ပါတီပူရဲကောင်းစာအဲလီစ်ဝီဒဲကအခုလိုပြောပါတယ
် Wir halten diese Blockadehaltung für
ခုလိုပိတ်ပင်တာကဒီမိုကရေစီနေမကြပါဘူးတန်းနဲ့ချီတဲ့မဲဆန္ဒရှင်တွေကိုဖယ်ကျင်ထားလို့မရပါဘူ
းမတ်စ်ကတော့ဝန်ကြီးချုပ်ဟာ Olaf Scholz ရဲ့ Social Democrat ပါတီနဲ့ညွန်ပေါင်းဖွဲ့ဖို့ကိစ္စဆွေးနွေးဖို့ရှိနေပါတယ်အဲ့လိုဆွေးနွေးကြတဲ့အခါကာကွယ်ရေးအသုံးစရိတ်ကိစ္စအပြင်ရွှေ့ပြောင်းဝင်ရောက်သူတွေရှော့ချဖို့နောက်ကျဆင်းနေတဲ့ဂျာမနီစီးပွားရေးပြန်လည်အားကောင်းလာအောင်လှုပ်ဆောင်ဖို့ကိစ္စတွေကိုအဓိကဆွေးနွေးနိုင်ဖွယ်ရှိနေပါတယ်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြည့်ကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓမြင်မြင်နဲ့ခင်သတင်းဆောင်မတွေကိုဆက်လက်တင်ပြနေပါတယ်ရှင်ချင်းပြည်နယ်ဖလန်းမြို့မှာနောက်ဆုံးကျန်နေတဲ့စစ်ကောင်စီအမှတ်268ချီလင်းတပ်ရင်းကိုသိမ်းပိုင်နိုင်ဖို့ဒေသခံကာကွယ်ရေးပူးပေါင်းတပ်ဖက်ကစ조사နေပြီးနှစ်ဖက်စီရေးတင်းမာနေပါတယ်စစ်ကောင်စီဘက်ကတော့ဖလန်းကိုလေချောင်းကနေအပြင်ထံဘုံကျဲတိုက်ခိုက်တယ်လို့မြို့ကန်တွေနဲ့ချင်းမြို့သားကာကွယ်ရေးတပ်ဖွဲ့ CNDF က VOA ကိုပြောပါတယ်ဖလန်းအခြေအနေသတင်းပေးပို့ချက်ကိုတော့မခင်ဖြူထွေးကဆက်ပြီးတော့တင်ပြထားပါတယ်ရှင်
ဖလန်းမြို့မှာဒေသခံချင်းညီနောင်နဲ့မဟာမိတ်အဖွဲ့တွေက Operation CB စစ်စင်ရေးဆိုပြီးပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတည်းကဖလန်းမြို့အနီးနားဝင်းကျင်နေရာအများစုကိုစိုးမိုးထိန်းချုပ်ထားခဲ့ပါတယ်။ဖလန်းမြို့မှာနောက်ဆုံးကျန်ရှိနေတဲ့အမှတ်268ချေလျင်တပ်ရင်းကိုသိမ်းပိုက်နိုင်ဖို့ကြိုးစားနေပြီးတိုက်ပွဲတွေဆက်ဖြစ်နေတဲ့အကြောင်းချင်းမြို့သားကာကွယ်ရေးတပ်ဖွဲ့ CNDF ပြောခွင့်ရဆလိုင်းတီမီက VOA ကိုပြောပါတယ်။
ဖလန်းကတော့မြို့တွင်ကြတော့ကျွန်တော်တို့အသင်းပိုက်တာကြပါပြီ2024ဒီဇင်ဘာလလေလောက်ကလေးကကျွန်တော်တို့အကုန်လုံးမြို့တွင်ကတော့ဆုံးမထားလေအခုလက်ရှိဂျာနေတဲ့ခါရနေ့68ကိုကျွန်တော်ဆက်လက်ပြီးတော့တိုက်ထုတ်ရလို့ရအောင်တင်းလို့ရအောင်ကြိုးစားနေတဲ့အချိန်မှာရှင်နေတိုင်းလိုလိုအာလင်ပီကမှုရှိတယ်ဆက်စကားစားဖက်ကလည်းတော့ကျွန်တော်ဖက်ကလည်းဆက်ပြီးတော့တူးနေတဲ့အချိန်မှာရှိပါတယ်
စစ်ကောင်စီတပ်ကလည်းဖလန်းမြို့မကြရေးတောက်လျှောက်လေကြောင်းကနေအပြင်းထန်ဘုံကျဲခုခံနေတယ်လို့ချင်းမြို့သားကာကွယ်ရေးတပ်ဖွဲ့ CNDF ကပြောပါတယ်။အင်္ဂါနေ့ဒီဖေဖော်ဝါရီလ25ရက်နေ့ကင်းပိုင်းကလည်းဖလန်းမြို့အနောက်ဘက်ကိုလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အကြောင်းလုံခြုံရေးအရာနာမည်မဖော်ပြလိုတဲ့ဖလန်းမြို့ကတူကအခုလိုပြောပါတယ်
။ဒီကနေ့စစ်မှန်မှန်ဒီနောက်မှတူတယ်လေအခုစကြနဲ့မဆလာဖြစ်တယ်။မြို့ချင်းမှာတော့မဟုတ်ဘူးမြို့ပြင်ကိုပြစ်တယ်နဲ့ပြည်တယ်လည်းမတန်တော့မကျော်ဘူးလေ။အဲဒါလာပြတဲ့တန်ကျန်ကျန်ခါလာပြတဲ့။ရှင်တော့ နောက်ဖက်ဆိုတော့ CNDF နဲ့ချင်းတဲ့နေရာကိုသူတို့ပြစ်ပြီးရှိတယ်။အများကြီးလို့တော့တကယ်ချာနေတယ်ချာလည်းမဟုတ်ရင်ချက်တက်ချက်နဲ့တုံးချက်ချက်တက်အဲ့လိုလာပြစ်တယ်။
စစ်ကောင်စီတပ်ရဲ့အမှတ်268ချီလင်တပ်ရင်းကိုသိမ်းပိုက်နိုင်ဖို့ချင်းကြီးနောင်နဲ့မဟာမိတ်တပ်ဖွဲ့တွေဘက်ကထိုးစစ်ဆင်နေတဲ့အချိန်မှာစစ်ကောင်စီတပ်ဖွဲ့တွေကလည်းတပ်ရင်းအပြင်ဘက်ကိုမထွက်ခွာရဲပဲခံစစ်တတ်တတ်နဲ့သာတိုက်နေတယ်လို့အမည်မဖော်လိုတဲ့ဖလားမျိုးကန်ကပြောပါရယ
်မြစ်ချိုရှိတပ်ရင်းတခုပဲကျင်တော့တယ်စစ်တပ်ကအပြင်မထွက်ဘူးလေသူတို့ကခံစစ်နေတဲ့သူတို့တိုက်နေတဲ့လူတွေကိုခုခံတိုက်ခတ်တာပဲလေ။ကုန်းတော်လည်းတော့စစ်ကိုဖူးလို့တော်တော်လေးခက်မယ်။ဒေါ်လာကြီးရဲ့ဘော်ရီကလန်ဒန်ပြစ်ခါတာကိုဒီကြောင့်မှလည်းလို့ခြေနဲ့တော့ဖူးလို့မရဘူး
။ဖလန်းမျိုးသိန်းတိုက်ပွဲစတင်တဲ့အချိန်ကလေးကဒေသခံတွေမြို့လုံးကျွတ်နေရဲဆွန့်ခွာပြီးတော့ဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပြီးအချိန်ကြာလာလို့စားဝတ်နေရေးအခက်အခဲမျိုးမျိုးကြုံနေရတယ်လို့ကလေးမျိုးနယ်မှာခိုးလုံနေတဲ့မျိုးကန်တူကလည်းပြောပါရယ်။အထူးသဖြင့်စိတ်ကူတာစိတ်နဲ့ကုံစင်းနှုံးကြီးမာတာကြောင့်ရေရှည်ရက်တီဖို့ခက်ခဲတယ်လို့စစ်ဆောင်သူကပြောပါတယ
်ခက်ခဲတာပေါ့လေစာစင်းစားလက်ချည်လာတယ်နောက်တော့ကျမလည်းထင်မှရှိရင်လည်းစိတ်ကမ်းတော့ရင်အနေဆုံးငါတော့တပင်းရဲ့လိုကုန်ရတယ်ဆိုတော့ပြတော်တော့တော်တော်လေးဒုက္ခရောက်ကြတာပါလေဆောက်ဝတ်နေရတော့တော်တော်လေးခက်ခဲလာမယ်ခုန်ယူလာခဲ့တဲ့ဖိုက်ဆန်နဲ့ပပစစ်တေလို့ခင်းစားရတယ်မတ်အဲလာလို့ရှင်တော့ဒီလိုရကြည့်ချင်လည်းမကြည့်ဘူး
ဖလန်းကစီးအခြေအနေနဲ့စစ်ပေးရှောင်စောင်းဝင်နေရေးအခက်ခဲအကြောင်းဒေသခံစစ်ပေးရှောင်တွေပြောပြခဲ့တာဖြစ်ပါတယ်ဖလန်းမြို့နယ်မှာဖြစ်ပွားနေတဲ့စီးရဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ချင်းပြည်နယ်အစိုးရဘက်ပြောရေးဆိုခွင့်ရှိသူကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး။တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာလည်းမရှိသေးပါဘူးရှင်
။စကိုင်းဘက်မှာလည်းတိုက်ပွဲတွေရှိနေပါတယ်။စကိုင်းတိုင်းကမ်းပလူမြို့နယ်ကချေးရွာတွေကိုစစ်ကောင်စီကနေမြေရှင်းလင်းရေးစစ်ကြောင်းထုတ်ပြတဲ့နောက်ဒေသခံ30ကျော်ဖမ်းဆီးခံရပြီး9လောက်ကတော့အသက်ခံရတယ်လို့ဒေသခံတို့ကပြောပါတယ်စစ်တပ်ရဲ့နေမြေရှင်းလင်းရေးစစ်ကြောင်းထုတ်ရာကြောင့်ကြေးရွာပေါင်း73ရွာနီးပါးကခမန်းကျေဒေသခံ1000ခွဲလောက်ကလည်းစစ်ဆောင်နေချရပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့နန်းလောင်တင်ပြထားပါတယ်ရှင်
ကမ်းဘလူမြို့နယ်စီကုံတကြားဆက်ကနေထွက်လာတဲ့စစ်ကောင်စီစစ်ကြောင်းဟာကွင်ကိုချေးရွာကပြူစောတိအဖွဲ့ရုံနဲ့ပူးပေါင်းပြီးဖေဖော်ဝါရီလ19ရက်နေ့ကစလို့ပေကြီးချေးရွာကိုရုတ်တရက်ဝင်ရောက်ခဲ့တဲ့အကြောင်းနဲ့ဒေသခံ30ဝန်းကျင်ဟာစစ်ကောင်စီတပ်တွေစီမှာဖမ်းဆီးခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်
။အဲရုတ်တရက်ဝင်လာခဲ့ပြီးတော့မှပေကြီးနေတဲ့ဆင်သူတို့ကခြေစင်ရောကားရောဒီမြောက်ဖက်ပေါ့နော်မြောက်ဖက်ကိုရုတ်တရက်ထိုးထွက်လိုက်တဲ့ခါမှာဒေသခံပြည်သူတွေကမဆောင်နိုင်ဘဲဖြစ်သွားတာ။စစ်ကြောင်းကလည်းကျွန်တော်တို့အဲ့လောက်ထိအောင်မင်းမင်းကထိုးလာနိုင်တယ်လို့မရှိမထင်ဘူးပေါ့နော်ဘယ်တော့မှလည်းမရှိသေးတာဆိုတော့အဲ့တော့ပေကြီးနဲ့ကျွန်တော်တို့ကွင်းကိုနဲ့ကလည်းမိုင်းအထင်နဲ့တမိုင်ကောင်းကောင်းလောက်ပဲဝင်နေတူကပြည်ကြီးလေးမဆောင်တမ်းမတိမ်မှဖြစ်သွားတာပေါ့နော်ခုချင်းတော့အများလို့မရတော့ပြည်ကြီးကပြည်ကြီးလေးမိရပါဗျာ
အခမန်းကတော့ကျွန်တော်တို့လုံးဝဝင်ကျွန်တော်ဖမ်းခံတယ်ဒါပြည်ကြီးတွေရောလည်းပေါ့နော
်ဖေဖော်ဝါရီလ19ရက်နေ့ကစတင်ဝင်လာတဲ့စစ်ကောင်စီစစ်ကြောင်းဟာပြည်ကြီးရွာနဲ့အနီးတစ်ပိုက်ကျေးရွာတွေနဲ့ရွှေဘိုမြစ်ကြီးနားကာလမကြီးအနီးကကျေးရွာတွေကိုပါဝင်ရောက်လာတာကြောင့်ဒေသခံတွေအများအပြားစစ်ဘေးရှောင်နေကြပါတယ်စစ်ကောင်စီတပ်ကကြေးရွာတွေကိုလှည့်လည်ဝင်ရောက်ပြီးတော့ဒေသခံတွေကိုဖမ်းဆီးတာတွေအပြင်ဒေသခံတချို့ကိုလည်းတပ်ဖြတ်ခဲ့တယ်လို့စစ်ဘေးရှောင်နေကြတဲ့ဒေသခံတွေကပြောပါတယ်။ဒီသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာတော့မရှိပါဘူး။ VOA နဲ့လည်းတိကျအတည်ပြုနိုင်ဖို့စူးစမ်းနေဆဲဖြစ်ပါတယ်။ဒေသခံတအုပ်ကတော့လက်ရှိမှာတပ်ဖြတ်ခံရတဲ့ဒေသခံ၃ခုရာအတည်ပြုနိုင်သေးပြီးတော့အခြားအတည်မပြုနိုင်သေးတဲ့တပ်ဖြတ်ခံရတဲ့ဒေသခံတွေလည်းရှိနေတဲ့အကြောင်းကိုလို့ပြောပါတယ်။
ဖြစ်ဆောင်နေဖမ်းမိသွားပြီးတော့မှအဲ့မှာကျွန်တော်တို့ကနဦးတီးရတာကတော့ဟိုကိုဖမ်းဖြစ်တာပေါ့နော်အဲ့ဒါကတော့ကျွန်တော်တို့၃ယောက်ပေါ့နော်တဦးကတော့ကျွန်တော်တို့ကိုရိုင်းရတဲ့ကပကဖတ်ဒီကောင်းတော်ပေါ့နော်ဒီကောင်းတော်ပတ်ခံကိုပီကြီးမှာတရားစွာတွေကကျွန်တော်တို့ကမပြောတတ်သေးတာပေါ့နော်ကိုဖမ်းမလို့နေသေးတာဟိုကျွန်တော်တို့သိနေရတာတော့တချို့တွေဝတ်တည်တယ်လို့ရှိရင်၄-၆လောက်တော့တက်ပြီးတော့မှသူတို့မရှိတဲ့စံနေတဲ့မှာရောပြီးတော့မှမရှိပြလိုက်တယ်လို့လည်းတင်းနေရရနေတယ်ကျွန်တော်အကျဉ်းပြတာတော့တက်တာတော့တက်တယ်။ဒီနေ့ရောက်တက်ပြီးတော့ဘသူတွေပါရဲဆိုတော့ကျွန်တော်အတင်းကိုပြုတ်နိုင်ပြီလားပေါ့နော်
။အဲ့ဒ
ီမှာလည်းတပီးပြီးမှာတော့စက္ကဆတွေကအကောင်လုံးနေရာဖြန့်ကျက်ပြီးရယူထားတာရှိတယ်။တလန်းကျော်လုံးမှာလည်းသူတို့အင်းနေတဲ့နေရာကြီးထားရှိနေပြီတော့ကြောင့်မို့ဘယ်ဘက်အဲ့ဒီနေရာလေးမှာကျွန်တော်ဘက်ကပြည်သူတွေရောအဖွဲ့အစည်းတွေကဒီမှာမသွားနိုင်တဲ့အခြေအနေဖြစ်နေတယ်။
ဖေဖော်ဝါရီ16ရက်နေ့ကနေ25ရက်နေ့အထိစစ်ကောင်စီတပ်တွေကရွှေဘိုမြစ်ကြီးနားကလမကြီးအနီးကကြေးရွာတွေကိုလှည့်လည်စစ်ကြောင်းထိုးနယ်မြေရှင်းလင်းနေတာကြောင့်ဒေသခံ1000ခွဲဝန်းကျင်လောက်စစ်ဘေးရှောင်နေကြပါတယ်။ရုတ်တရက်စစ်ကြောင်းထိုးဝင်ရောက်လာချင်းစစ်ရှောင်ကြတာဖြစ်တဲ့အတွက်ဒေသခံတချို့ဖို့စားတောက်ရေးနဲ့နေထိုင်ရေးတွေမှာအတော့ကိုခက်ခဲကြတယ်လို့လည်းစစ်ရှောင်ကူညီနေသူတွေကပြောပါတယ်။ပေကြီးခအုံးသာထနောင်းသုံးပင်ငပြောတိုင်းရွာသစ်ရွာဟောင်းကျေးပင်အပ်မြေနီအပ်ရေအေးရေရှင်ကြီးစပယ်နသာနဲ့ကျေးရွာ73ရွာထက်မနည်းကဒေသခံတောင်းနဲ့ချီပြီးတော့စစ်ဆောင်နေကြတာပါစစ်ကောင်စီကနယ်မြေရှင်းလင်းရေးစစ်ကြောင်းထိုးတာလက်နက်ကြီးတွေနဲ့ကျေးရွာတွေကိုပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်စကိုင်းတိုင်းဒေသအတော်များများကဒေသခံတွေစစ်ဘေးရှောင်နေကြပါတယ်စစ်ကောင်စီဖက်ကတော့အဲ့ဒီဒေသတွေမှာပြည်သူကာကွယ်ရေးတပ် PDF တွေရှိနေတဲ့အတွက်နယ်မြေရှင်းလင်းရတာဖြစ်တယ်လို့ထုတ်ပြန်လို့ရှိပါတယ်ဒီလိုနယ်မြေရှင်းလင်းမှုတွေကြောင့်စကိုင်းတိုင်းမှာစစ်ဘေးရှောင်ရေးအတွက်နေ့စဉ်နဲ့အမျှတပြေပြေတိုးလာနေပါတယ
်ခရော့စီးပွားရေးသတင်းတပုတ်ကိုတင်ပြပေးပါမယ်ရှင်ပြီးခဲ့တဲ့နှစ်မိုးစဘာစိုက်တဲ့အချိန်မှာရေကြီးရေရှမ်းတာတွေဖြစ်ခဲ့သလိုနောက်ပိုင်းစိုက်တဲ့လယ်တွေမှာလည်းဓာတ်မြေဩဇာကိုလူတလောက်မတုံနိုင်တာပိုးကြတာတွေကြောင့်အထွန်းနှုံးရော့ပြီးလယ်သမားအများစုအရှုံးပေါ်ကြရပါတယ်။စဘာစီကလည်းထိုးကြနေတယ်လို့လယ်သမားတွေက VOA ကိုပြောကြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုစံကျော်ကတင်ပြထားပါတယ်ရှင
်။စဘာအထွန်းနှုံးရော့ပြီးဈေးလဲကျနေတဲ့အတွက်ဒီနှစ်ကအဆုံးရှုံးများတဲ့နှစ်ဖြစ်တယ်လို့ ARD တိုင်းနဲ့ပဲခူးတိုင်းကလယ်သမားတွေက VOA ကိုပြောပါတယ်။မြေဩဇာနဲ့ပိုးသက်ဈေးကိုဝယ်မတုံးနိုင်လို့မကြခင်ထွက်မဲ့ရက်60စဘာကလည်းဖြုတ်ပိုးကြပြီးအထွန်းနှုံးကျနေပါတယ်။အထွက်ရော့ပေမဲ့ဆန်ကုန်းကအသင်းတွေကစဘာစည်းကိုမနစ်ကထက်နှိမ်ပြီးဝယ်ယူနေတာကြောင့်လယ်သမားတွေပို့ပြီးကြက်တဲလာကြောင်းပဲခူးတိုင်းကလယ်သမားတို့ကပြောပါတယ်မနစ်ကစဘာတင်းတရာကို18သိန်းလောက်နဲ့စပြီးဝယ်ခဲ့ပေမဲ့အခုနှစ်မှာ14သိန်းလောက်ချပြီးဝယ်ယူနေကြောင်းပြောပါတယ
်ဈေးကအကုန်လုံးကြီးပေါ့ပုံကျစည်းကိုအခုအောင်းလာပါတယ်ဒါအခုဒီစိတ်သိမ်းပြီးတဲ့အချိန်နောက်ကြီးကိုစခင်းပြောတယ်ဆိုတော့တို့ကတို့ကမှကျော်တယ်မလိုက်နိုင်လို့လေဆိုရပြည်တယ်ဒီတန်းရောတာကြီးတယ်ကြီးချင်းဝါရကြီးရကြီးအဲ့လိုဆိုက်ရတဲ့အဲ့လိုချက်ပိုးတွေပါကြတဲ့ခါကျတော့ရှင်းရပြန်လိုက်ရအဲ့မှာအလုံးလေးရကျော်ပြီးတော့ဈေးရမောလည်းဆိုတော့ပြီးရောအဲ့လားဘာသာရေးကြတယ်ဆက်တယ်ဆိုတာကြတယ်ကဒီဆန်လုံးတိုင်းကျင်းကြီးဆန်စပါးပုံတွေလို့ပေါ့နော်အဲ့ဒီနဲ့လည်းဆက်တိုင်းရပတ်တယ်လို့ကျွန်တော်တို့ရှင်းလာရကျွန်တော်အရင်ပြောကြအဲဈေးကိုဥပမာ6000နဲ့6000နှစ်ပေါင်းကျော်ပါတော့အဲ့ဆိုကျန်တဲ့ဒီလိုကဒါမဲ့တကယ်လို့သာလုံးကြီးတွေတကယ်ကိုတောက်ရခါတော့ဆန်ကြီးကအဝိအဒိတောက်ခါလာ6000ကျော်လောက်ရှိတယ်
တေကတင်း90ထွက်တဲ့ပေါ်ဆန်းနဲ့တောင်ပြန်လိုဆန်ချောကတင်း90အောက်ကိုကျလာပါတယ်။ပြိပဈေးကွက်ရှိတဲ့တေကတင်း100ထွက်တဲ့ဆန်ချန်းကတော့တင်း60လောက်ထိကျဆင်းသွားတာပါ။ဆန်ချောဈေးတွေအရင်နှစ်ကထက်ထပ်ပြီးကျသွားလို့အရှုံးပေါ်နေကြောင်း ARD တိုင်းကလယ်သမားတူဦးက VOA ကိုပြောပါတယ်
။လယ်သမားတော့ဒီနေ့ကဘလို့မှမဖြစ်ဘူး။ရှုံးပေါ်တော့ကျော်မယ်ဒီနေ့ကတော့အခုဟောင်းသေးတာဟောတော့နှစ်သက်ချင်းပဲပေါ့ကော။ဒါနဲ့ကျန်တာတော့အဆင်ပြေပြီ။ဒီတော့အဝိုင်းပေါ့ချောတော့လည်းမဟုတ်ဘူး။ဒါနဲ့ကလည်းဒီချင်းကိုဒီရတော့ပေါ့ကော။ဒီနေ့ကအရာဒီလေးနဲ့ပိုးအောင်ဖြစ်တော့လက်သမားအများကြီးအဆောက်ရတယ်ပေါ့။ဒီကမကောင်းတဲ့ဆက်တော့ဒီနေ့ကအရာဒီမှာအရှုံးပြရတယ်။
2024ခုနှစ်ဇူလိုင်ကနေစက်တင်ဘာလအတွင်းမှာမုံတိုင်းတိုက်ခတ်ခဲ့တဲ့အတွက်တနိုင်ငံလုံးနီးပါးရေကြီးရေရှမ်းတာတွေဖြစ်ခဲ့ပါတယ်။ပဲခူးတိုင်းမန္တလေးတိုင်းဧရာဝတီတိုင်းရှမ်းပြည်နယ်စတဲ့စိုက်ပျိုးရေးအဓိကလုပ်တဲ့နေရာတွေမှာလယ်မြေဧကတောင်းချီပျက်စီးခဲ့တယ်လို့ခန့်မှန်းကြပါတယ်။ပြန်ဆိုင်တဲ့လယ်တွေမှာလည်းပိုးမွှားကြရောက်လို့အထွက်နှုံးကိုအတော်လေးထိခိုက်ခဲ့ကြောင်းပြောပါတယ်။ရခိုင်မှာတော့စစ်ပွဲတွေကြောင့်စိုက်စိမ့်နဲ့လုံသားငှားရမ်းကတွေကအဆမတန်ဈေးကြီးနေတယ်လို့အခုလိုအထွက်နှုံးကြတဲ့နှစ်မှာရခိုင်ကလယ်သမားတွေလည်းအများအပြားအရှုံးပေါ်နေကြပါတယ်ခင်ဗျာ။
ကိုစံကျော်ပြောပြပေးခဲ့တာပါရှင်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်မကြခင်မှာတော့သတင်းပတ်ဆင်ခဏတွေကိုတင်ပြပေးမှာဖြစ်ပါတယ် VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကို VOE ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voenews.com မှာအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကိုရဲ့ Facebook နဲ့ YouTube ဆက်မျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ရဲ့ရုပ်တံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6:00ကနေ 6:00 ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညာချမ်းည9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့ 30 ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလံမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆိုင်မင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆိုင်မင်နာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင် VOA အမေရိကန်အသံယဉ် 2025 ခုနှစ်ဖေဖော်ဝါရီလ26ရက်ဗုဒ္ဓဟူးနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့မြေကြီးဩစာအမေရိကန်နိုင်ငံရေးဆိုရှယ်မီဒီယာလူကြီးများသတင်းတူကဘာတလွှားခီးသွားဆက်တဲ့သတင်းဖတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်มาဖြစ်ပါတယ်အရင်ဆုံးတော့မြေကြီးဩစာအစီအစဉ်မှာရှင်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးကတည်းကပြည်တွင်းစစ်ဖြစ်ပွားတာမရှိသေးတဲ့စံစဘာအများဆုံးထွက်ရှိရာဧရာဝတီတိုင်းမှာစစ်ကောင်စီကအခုအခါလူငယ်တွေကိုစစ်မှုထမ်းဖို့အတ္တမစုဆောင်းနေတာကြောင့်မကြိုက်ခင်စိုက်ပျိုးချရတော့မယ့်လေယာဉ်လုံငန်းအတွက်အခက်အခဲတွေကြုံတွေ့နေကြရပါတယ်ဒီအကြောင်းကိုကိုခင်မောင်စွမင်းကအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနေရာအနှံ့ပြည်တွင်းစစ်ဖြစ်ပွားနေသလိုအ धिक မိုးကြီးရေကြီးအပါအဝင်တဘာဝဘေးအန္တရာယ်ကလည်းမကြာခဏဖြစ်ပွားနေတဲ့အတွေ့တိုင်းပြည်ရဲ့အ धिक စီးပွားရေးဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်းတွေကိုကောင်းကောင်းမလုပ်နိုင်တော့ပါဘူးအဲ့ဒီလိုအခြေအနေဆိုးတွေအထဲမှာမှမြန်မာနိုင်ငံရဲ့အ धिक စိုက်ပျိုးရေးထုတ်လုပ်တဲ့ဧရာဝတီမြို့ဝကျွန်းပေါ်ဒေသကတော့ပြည်တွင်းစစ်ဖြစ်ပွားတာမရှိသေးတဲ့အပြင်ရေကြီးမိုကြီးသဘာဝဘေးအန္တရာယ်ကနေလည်းနေရာအများအပြားကင်းလွတ်ခဲ့ပါတယ်မနစ်ကစားပြီးနိုင်ငံအနှံ့မှာစစ်ကောင်စီရဲ့စစ်မှုမထမ်းမနေရအမိန့်ကြောင့်လူငယ်အများအပြားဒေသကိုတန်းရှောင်နေကြတဲ့အတွက်ငကိုကမှလုံသားရှားပါမှုနဲ့ကြုံတွေ့နေရတာနဲ့ပေါင်းလိုက်ရင်စိုက်ပျိုးရေးလုပ်ငန်းတွေမှာအထိနာကုန်ကြပါတယ်ဧရာဝတီတိုင်းမှာလည်းစပားစိုက်ပျိုးရေးမှာလုံသားရှားပါတာနဲ့ကြုံတွေ့ရပြီးမဲ့မနစ်ကအထိကြံတိုင်းနဲ့ပြည်နယ်တွေမှာလူစစ်ကောင်စီကအာရမစစ်သားစုဆောင်စစ်မှုထမ်းခိုင်းတာတိတ်မရှိခဲ့သေးပါဘူးအဲအခုအခါမှာတော့ရခိုင်လက်နက်ကိုင်အရခတက်တော့အေနဲ့ပူပေါင်းတက်တွေရဲ့ထိုးစစ်ဟာအေယော်ဒီတိုင်းအဆက်ကိုရောက်လာတဲ့အတွက်စစ်ကောင်စီအနေနဲ့အပူတပြင်းစစ်သားစုဆောင်တာတွေလှုပ်လာကြပါတယ်အဲ့ဒီလိုရှုပ်ထွေးတဲ့အခြေအနေတွေထဲမှာဒေသအာဏာပိုင်တွေစစ်ကောင်စီလက်နက်ကိုင်တပ်တွေကဒေသခံပြည်သူတွေအပေါ်ငွေချေးအာရမတောင်းယူတာတွေကလည်းနေရာအနှံ့အပြားမှာရှိနေတယ်လို့ AOR တိုင်းအတွင်းကလယ်သမားအရေးပညာပေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်
ကျွန်တော်တို့ AR တိုင်းမှာဟိုဂုံးကျဲနေပါတဲ့အဆင့်မရှိသေးပေမဲ့ကျွန်တော်တို့နေရာမှာပေါ့နော်မရှိသေးပေမဲ့လို့စိတ်အဆင်ငွေရတော့အများအားတန်းနေတဲ့သဘောရှိတယ်ตอนนี้เนี่ยเหมี่ยวตันนี่จ้าเนี่ยลุงเนี่ยอยู่ดีนี่เว้ยตะชู่หาเลยก็ซิ้นแทบพี่แล้วก๊อกตาเลยบาดิชื่อแล้วยัวตะยัวเว้ยมาสรุปยีโกเนี่ยเอาสรุปแม่ป่าวเลยสรุปถั่วปีตัวละนี่อู้กูเล็กชื่อผิดแต่นี่ท่าบ่เนาะตัวอกงน้องกระเซ็งกระยาผิดตัวละบ่เนาะตัวตรุตรีเมท้ามีล่ะโหเว้ยมาลุงเนี่ยตั้วพี่ป่งเนี่ยตะบอตัวตรุเนี่ยแซ่นเนี่ยมันตั้วป่งเนี่ยตัวละไอ้ห่านี่อันตรายป่ะไอ้ห่าจ้ะတော့ลุงเนี่ยอ่ะမပြေးနိုင်လို့ပါသွားတာမျိုးလည်းရှိတယ်တချို့ကျလည်းထွက်ပြေးသွားတယ်အဲ့လိုဖြစ်နေပါလိမ့်မလုံချင်တဲ့လူကပြေးနေရတယ်မပြေးနိုင်တဲ့လူကမပြေးတဲ့ကလေးတွေလည်းပါသွားတာတွေရှိတယ်ဟိုထဲဟိုရောက်ကမှအဲ့ဒါနဲ့သင်တန်းကလည်းရပိုင်းတော့သင်ပြီးလွတ်တဲ့ခါကျတော့ဟိုရှည်တန်းလည်းရောက်တော့အဲ့ကထွက်ပြေးကြပြူကြအဲ့လိုတချို့တွေလည်းမှဒဏ်ရာတွေနဲ့ဗားတွေနဲ့အဲ့လိုတွေဟိုရရွာကယ်ထားတဲ့ဟာမျိုးတွေရှိတယ်ငါကပတ်စံတန်းနိုင်လို့ရှိရင်ပတ်စံပေးလိုက်ရင်ပြီးသွားတယ်ပေါ့နော်ချို့မြို့လူမလို့ပတ်စံသာပေးလူကငါတော့ငါတို့ရှာမယ်ဆိုပြီးတော့အဲ့လိုလိုက်ဖမ်းလာရဲ့ရှိတယ်ချို့ကြုံပြောလို့ပါတော့မှအဲ့လိုမျိုးဖြစ်တယ်ပေါ့မဲစနေနဲ့မဲကြတယ်ဆိုထွက်ပြေးတဲ့လူငယ်တွေလည်းရှိတယ်ဒီအော်ဒီရှိဖြစ်တော့တနိုင်ငံလုံးကမှာလို့
ဧရာဝတီတိုင်းအင်ကပူမြို့နယ်တဲကဂျေးဝါတွေမှာဆိုရင်စစ်မှုထမ်းအမိန့်ကိုရှောင်ပြေးထွက်ခွာသွားကြတဲ့လူငယ်တွေရဲ့နေအိမ်တွေကိုစစ်ကောင်စီလက်နက်ကိုင်တွေဖျက်ကြတဲ့ရဲနဲ့ဖြူစော်သည့်အဖွဲ့ဝင်တွေကချိတ်ပိတ်နေတာတွေလှုပ်တဲ့ဓာတ်ပုံတွေဟာ Facebook လူမှုကွန်ရက်မှာအရှင်းသာတွေ့မြင်ကြရပါတယ် ဒါအပြင်ပသိမ်ခရိုင်နဲ့ဟင်္ဒရာခရိုင်တွေမှာပြည်ပကိုထွက်ခွာသွားကြတဲ့အသက်၁၈နှစ်ပြည့်ပြီးသားလူငယ်တွေရှိတဲ့မိသားစုတွေကိုတအိမ်ကိုလာစဉ်လာတိုင်းကြံ့ဝေတသိမ်ပေးရမယ်ဆိုပြီးအာရမကောက်ခံနေတယ်ဆိုတဲ့သတင်းကို VOA ကထုတ်လွှင့်ခဲ့ပြီးဖြစ်ပါတယ်။တကယ်တော့တိုင်းပြည်ရဲ့အဓိကစီးပွားရေးစပါးစိုက်ပျိုးမှုအများဆုံးအေယာဝတီမြို့ဝကျွန်းပေါ်ဒေသမှာလဲစစ်မှုတမ်းအမိတ်အကောင့်ထဲမဖော်ခင်ကတည်းကလုံသားရှားပါးတဲ့အခြေအနေကိုရင်ဆိုင်နေရပါတယ်။ အဲ့ဒီလိုအခြေအနေတွေကြောင့်မကြခင်အဓိကမိုးစပါးရာသီချိန်ကြရောက်လာရင်လူငယ်လှုပ်သားတွေရှားပါးလာပြီးလူလပ်ပိုင်းလှုပ်သားတချို့နဲ့စိုက်ပျိုးရေးကိုလုပ်ကင်ကြရတော့မယ့်အခြေအနေကိုဆိုက်ရောက်နေပြီလို့အေယာဝတီတိုင်းအတွင်းကလယ်သမားအရေးပညာပေးဆောင်ရွက်နေသူကပဲပြောပါတယ်။အဓိကကတော့ကြာအာဏာသိမ်းမြေနောက်ပိုင်းမှာဒီနေ့ဆိုလို့ရှိရင်ဖြစ်တယ်လို့ပောက်ရရတွေလှုပ်တဲ့အခါကျတော့ကျွန်တော်တို့အေယာဝ
တယ်ပေါ့တော့ဥပမာပေါ့တကယ်တမ်းစနစ်တကျဆိုင်မယ်ဆိုရင်ဒုတိယဆိုင်လို့ရတယ်ဗျာကျွန်တော်တို့မှာစဘာပေါ်တဲ့ချိန်မှာစဘာစီမရှိဘူးစဘာစီမရှိဘူးလေသမားလေထဲမှာစဘာကုန်ပြီဆိုမှစဘာအခုဆိုစဘာ30လောက်ဖြစ်သွားတယ်လေသမားတွေအတွက်ကိုအရင်ရအောင်တော့မနေလို့ရတဲ့ဓာမျိုးရှိတယ်အကုန်လုံးချုပ်လိုက်လို့ရှိရင်အဲ့ဒီလိုအဲ့ဒီတွေ့လဲအလိုသမားမရှိဘူးဗျာအဲ့ခါကျတော့ဈေးစကပူလာတယ်တရားဝီတိုင်းမှာအဲ့လိုမျိုးကြီးဂျုံနေရတယ်လေယံလုံသားတွေကသူ့မိသားစုနဲ့လောကကိုင်းရတာတောင်းနေရအဆင်မပြေတော့ဘူးအဆင်မပြေတော့တဲ့အခါမှာစွန့်ပြီးတော့နိုင်ငံသားကိုတရားဝင်ရောတရားမဝင်ရောထွက်ပြီးအလုလုတဲ့စနစ်ကြီးဖြစ်သွားတယ်ဒါကြောင့်မို့လို့ဒီမှာအခြေခံအလိုသမားမရှိရတာပေါ့နော်လူငယ်လူသားတွေမရှိတော့လူသမားကလည်းဈေးတက်တာပေါ့နော်ရှိနေတဲ့ဟာအသက်40ကျော်တွေပါတချို့လည်းရှိနေသေးတာပေါ့ဗျာဒီနေ့ကိုအနည်းဆုံး1000ခွဲလောက်ပေးမှအဲ့ဒါတောင်မှပဲသူရှိရလာပါကိုရှိရလာပါနဲ့အဲ့လိုဖြစ်နေတာပေါ့နော်လူမှရှားပါလေပြဿနာပေါ့
ရခိုင်လက်နက်ကင်တပ်ဖွဲ့အာရကတပ်တော် AA နဲ့ပူးပေါင်းတပ်ဖွဲ့တွေရဲ့ထိုးစစ်ဟာရခိုင်ဒေသကိုကျော်လွန်ပြီး ARD တိုင်းဒေသကိုချဉ်းကပ်နိုင်ပြီးဖြစ်တဲ့အတွက်စစ်ကောင်စီအနေနဲ့ ARD တိုင်းဒေသကအရက်သားလူငယ်တွေကိုအမြန်ဆုံးအာရမစုဆောင်းနေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်စီအကဲခတ်တွေကတော့ ARD မြဝကျွန်းပေါ်ဒေသရဲ့မြေချောင်းအိမ်များပြားလာတဲ့ပထဝီအနေအထားကြောင့် AA နဲ့ပူပေါင်းတပ်ဖွဲ့တွေဟာစီရအရာအကန့်အသတ်တွေရှိလာနိုင်တယ်လို့သုံးသပ်ကြပါတယ်အဲ့ဒီအစားရခိုင်ရိုးမကိုကုန်းလန်းကနေကြောဖြတ်ပြီးကာကွယ်ရေးပစ္စည်းထုတ်လုပ်တဲ့ကပ္ပစဆက်ယုံတွေအများဆုံးရှိရာမြေလက်ဒေသတွေဖြစ်တဲ့ပဲခူးတိုင်းအနောက်ဘက်ခြမ်းနဲ့မကွေးတိုင်းကိုအဓိကထားထိုးစစ်ဆင်တိုက်ခိုက်လိမ့်မယ်လို့အရင်ကခန့်မှန်းခဲ့ကြပါတယ်အဲ့ဒီအတိုင်းမှာပဲအခုအခါမှာပြည်မြို့တပကန်းဒေသတွေနဲ့မကွေးတိုင်းဒေသက ARD မြစ်အနောက်ဘက်ကန်ဒေသတွေကို AA နဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေဟာထိုးစစ်ဆင်တိုက်ခိုက်နေပါဗျ။အဲ့ဒီဘက်တွေမှာစစ်ကောင်စီစန့်ကျင်ရေးဒေသကာကွယ်ရေး PDF ပျောက်ကြားတပ်ဖွဲ့တွေကလည်းအားကောင်းနေပါဗျ။ဒီလိုအခြေအနေတွေကြောင့်ရခိုင်ရိုးမာနဲ့ ARD မြစ်အနောက်ဘက်ကန်အကြားမြေလက်ဒေသမှာရှိကြတဲ့ကာကွယ်ရေးပစ္စည်းကပ္ပစာစက်ယုံတွေကိုအကာအကွယ်ပေးဖို့စစ်ကောင်စီတပ်တွေအများအပြားဖြန့်ကျက်ချခံစစ်ပြင်နေကြရပါတယ်အဲ့ဒီလိုစစ်ရေးစင်ွေတွေတန်းနေတဲ့အတွက် ARD မြစ်နဲ့ရခိုင်ရိုးမအကြားမြေလက်ဒေသတကြောကစိုက်ပျိုးရေးလုပ်ငန်းတွေဟာလည်းဒီနှစ်မှာကောင်းကောင်းလုပ်နိုင်တဲ့အခြေအနေမရှိတော့ဘူးလို့ဒေသခံတွေကပြောပါတယ်။တခြားဒေသတွေမှာကြုံရသလိုလူငယ်လူလတ်ပိုင်းတွေဟာစစ်ကောင်စီကအာရမစစ်မှုထမ်းခိုင်းမာကိုစိုးရိမ်ပြီးရှောင်တိန်ကုန်ကြတာဒေသကာကွယ်ရေး PDF ပျောက်ကြားတပ်ဖွဲ့ဝင်တွေတဲဝင်ရောက်ကုန်ကြတယ်လို့ပြောပါတယ်။ရွာငယ်တချို့ဟာလည်းလူသူမရှိတော့ပဲတခြားဒေသကိုရွှေ့ပြောင်းသွားကြတယ်လို့သိရပါတယ်။ဒါနဲ့ပတ်သက်ပြီးမြေလက်ဒေသမှာတစ်ပင်စိုက်ပျိုးရေးလုပ်နေတဲ့တဘာဝပတ်ဝန်းကျင်အဖွဲ့ခေါင်းဆောင်တဦးကသူတွေ့ကြုံရတာကိုအခုလိုပြောပါတယ်
။စိုက်ပျိုးရေးလာလာကိုပူပြီးတော့စိုးဝယ်ရှိမယ်ဗျ။အဓိကအားရတာနည်းနည်းတိုက်ပွဲအားစင်ပြီးရဲ့အချိန်ကြီးပေါ့ကိုအကုန်လုံးခရိုက်ရိုက်တာပေါ့သူကကျွန်တော်ဒီဘက်ကဒါမြေလက်ဒေသကြီးပေါ့မြေလက်ဒေသကြီးတောင်မှဒါကာလမ်းမြေမှာရှိရဲတဲလေးတွေတို့အိမ်လေးတွေတို့တချို့အိမ်လေးတွေတို့ပိတ်ပြီးတော့ရွှေ့သွားကြတယ်အဲ့ဒီဘက်ဒီရခိုင်မှာဘက်ဒီတို့ပို့ပြီးတော့ရွှေ့ကြမှာပေါ့သူကနေတိုင်းအဲ့ဘက်ဒီမှာဖြစ်နေရတော့ကြ
တချို့ရွာကြီးဆိုရင်ရွာလုံးကျောင်းရွှေ့နေမှာအဲအခုအနေထားနဲ့ဆိုရင်တော့စိုက်ပျိုးကြီးကပိုဆိုးလာဝယ်ရှိရော်ရဲ့ဗျအဘိလို့ဆိုခုနောက်ပိုင်းဆိုသူသိပ်ပြီးတော့အာယုကြတော်တန်းလူကအခုမတရားကြီးလို့စွန့်သားပြီးမလုပ်တော့ဘူးဗျမတရားအန်တယ်အဲ့လိုပုံစံမျိုးဖြစ်သွားဘူးကူကလာကိုနည်းနည်းစိုက်တဲ့လူနည်းသွားမှာပေါ့။ရင်တော့ရောချောင်းတို့စောချောင်းတို့ပါသားချက်တော့နာမည်ကြီးပဲလေစိတ်ပြီးပဲစိတ်ပြီးကြတော့သူအဲ့ဘက်ဒီမှာတိတ်ပြီးတော့မစိုက်နိုင်တော့ဘူး။နောက်နှစ်တည်းဆိုရင်ပို့ပြီးတော့ဒါမစိုက်နိုင်တော့ပါဗျ။အဲ့ဒါအကောင်လုံးဒီစိုက်ပျိုးရေးလောကရောအကောင်လုံးကြရဲရိုက်မှာပေါ့ကွာ။တော်တန်းကွာဟိုရှောင်းထွက်သွားမှာဒါရေကုန်ထားခဲ့ပြီးရှောင်းသွားမှာပေါ့
။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံအနှံ့ပြည်တွင်းစစ်တီဖြစ်လာတယ်လို့မနစ်ကလည်းမိုးခါတိုင်ဖုံးပုံတိုင်းကြောင့်ရှမ်းပြည်နယ်မန္တလေးတိုင်းဒေသတချို့ကရင်ပြည်နယ်ကရင်ပြည်ဒေသနဲ့အထူးသဖြင့်ပဲခူးတိုင်းအရှိတ်ဘက်ချမ်းဒေသတကြောလုံးမှာရေကြီးရေရှမ်းဖြစ်ကစိုက်ပျိုးမြေတွေပျက်စီးခြေရွာတွေပါပျက်စီးကုန်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့စပကြီးဖြစ်တဲ့အေယာဝတီမြို့ဝကျွန်းပေါ်ဒေသကတော့စစ်ဘေးတဘာဝဘေးကကင်းလွတ်နေတဲ့အတွေ့စိုက်ပျိုးရေးလုပ်ငန်းတွေထိုက်တင့်သလောက်လုံခြုံနိုင်ပါသေးတယ်။အဲဒါပေမဲ့လည်းဒီနှစ်2025မှာတော့အရမစစ်မှုထမ်းခိုင်းမှုလှုပ်ဆောင်လာတဲ့အတွေ့စိုက်ပျိုးရေးလုပ်ကင်မဲ့သူရှားပါလာတာဟာစဘာအထွက်ကိုတိတိတသာထိခိုက်နိုင်တယ်လို့တွက်ဆနေကြပါတယ်ခင်ဗျာ
ဖြူရီစီစနေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ်ဖြူရီမြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့facebook.com/voabemis ဖြစ်ပါတယ်
။သောတာရှင်တို့အခုနားဆင်ကြည့်ရှုနေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနဲ့မနေ့ကထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။မကြာခင်မှာတော့ social media လူကြီးများသတင်းတို့ကဘာတလွှားခီးသွားအစီအစဉ်တို့ကိုနားဆင်ကြည့်ရှုကြရပါမယ်။အခုတော့ American နိုင်ငံရေးဆိုင်ရာသတင်းဆောင်မှာပါရှင်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကယူကရိန်းစစ်ပွဲအဆုံးသတ်ဖို့အကြိမ်ကြိမ်ပြောကြားနေတဲ့အချိန်ထဲမှာယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကလည်းငြိမ်းချမ်းရေးရမယ်ဆိုရင်သူ့အနေနဲ့ရာထူးကနေဆင်းပြေဖို့ဆန္ဒရှိတဲ့အကြောင်းပြောကြားထားပါတယ်။ဗာရူနီကာဘော်ဒရက်စ်အီဂလီစီယာရဲ့သတင်းဆောင်မကိုကိုအောင်အောင်တင်ပြထားပါတယ်ရှင်။
ရုရှားဟာယူကရိန်းကို2022ခုနှစ်ဖေဖော်ဝါရီ24ရက်နေ့မှာကျူးကျော်တိုက်ခိုက်တာကြောင့်ခုဆိုရင်3နှစ်ပြည့်ပြီဖြစ်ပြီးလူသေးပျောက်အပျက်စီးဆုံးရှုံးတွေလည်းတစားတစားပိုများလာတာကြောင့်စစ်ပွဲအဆုံးသတ်ဖြစ်ဖို့ဟိုရုံကထက်ပိုလိုအပ်လာနေတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်း conservative နိုင်ငံရေးလှုပ်ရှားမှုညီလာခံမှာစစ်ပွဲအဆုံးသတ်ဖို့နဲ့ပတ်သက်ပြီးဖေဖော်ဝါရီ22ရက်နေ့ကအခုလိုထပ်လောင်းပြောကြားပါတယ်
။ It's got to end.It's a horrible
ဘယ်လိုရပြရပါမလဲတိတ်ကိုစိုးရလွမ်းနာတွေကိုမြင်နေရပါတယ်တပ်ပတ်ဇယ်လင်စကီနဲ့လည်းဆွေးနွေးနေပါတယ်တပ်ပတ်ပူတင်နဲ့လည်းဆွေးနွေးနေပါတယ
်သုံးနေတာစစ်ပွဲအတွင်းယူကရိန်းကိုအမေရိကန်ကဒေါ်လာဘီလီယံနဲ့ချီစီးရေးအကူအညီပေးရခဲ့တာပါကုန်ကြစည်တွေပြန်ကာမိစေဖို့ယူကရိန်းသဘာဝတွင်းတွက်တွေအမေရိကန်ဒူပေါ်ခွင့်ရရှိဖို့လည်းဆွေးနွေးနေကြောင်းအခုလိုပြောရတယ်
I want them to give us something.
ကျွန်တော်တို့ကုန်ခဲ့တာတွေအတွက်တစ်ခုခုပြန်ပေးစီလိုပါတယ်။ဒါကြောင့်ရေနံရေရှားသတ္တုတခြားဘာဝေးရာရလိုချင်ပါတယ်
။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီအနေနဲ့အထူးသဖြင့်စီးပွားရေးပိုင်းနဲ့တခြားကဏ္ဍတွေမှာပါထရမ့်အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့ Republican American Alliance အမတ် Mike Lawler က ABC This Week အစီအစဉ်မှာခုလိုပြောပါတယ်။
The United States has invested hundreds
American of billions of dollars in Ukraine. Dollar billion နဲ့ချီရင်းနှီးမြှုပ်နှံခဲ့ပါတယ်။စစ်ပွဲပြီးဆုံးတဲ့အခါမှာ Ukraine နိုင်ငံပြန်လည်ထူထောင်မှုအတွက်ငွေကြေးအမြောက်များလိုပါတယ
်။ Ukraine မျိုးတော် Kiev မှာ February 23ရက်နေ့ကကျင်းပတဲ့ forum မှာသမ္မတ Vladimir Zelensky ကလက်တွဲဘက်တဦးဖြစ်တဲ့ American နဲ့ဆွေးနွေးလိုတယ်လို့ပြောပါတယ်။ငြိမ်းချမ်းရေးအတွက်သူ့ဘက်ကဆွတ်လွန်နိုင်ကြောင်းလည်းအခုလိုပြောကြားပါတယ်။
ငြိမ်းချမ်းရေးအတွက်နေတို့အဖွဲ့ဝင်ဖြစ်ဖို့အတွက်ကြောင့်ကျွန်တော်ကိုရာထူးကဆင်းပြေဖို့ပြောလာခဲ့ရင်ကျွန်တော်အဆင်သင့်ပါပဲ
။အမေရိကန်အနေနဲ့ငြိမ်းချမ်းရေးအတွက်ယူကရိန်းနဲ့ရောရုရှားနဲ့ပါအနီးကပ်ပူးပေါင်းဆောင်ရွက်တင်ကြောင်းနဲ့ရုရှားဘက်ကလိုချင်တဲ့ရလက်ထွက်မလာဘူးဆိုရင်အန္တရာယ်ရှိလာနိုင်တဲ့အခြေအနေနဲ့ပတ်သက်ပြီးဒီမိုကရက်အမေရိကန်ထက်လွတ်တော်အမတ် Jack Reed က ABC This Week အစီအစဉ်မှာကိုလို့ထောက်ပြပါရယ်။
And my sense is that the recrimination
လို့သာစစ်ပွဲဆုံးတာနိုင်ရတဲ့နောက်ပိုင်းမှာသူတို့အပေါ်စန့်ကျင်ခဲ့သူလို့မြင်တဲ့သူတန်းကိုရုရှားကအပြင်းထန်လိုက်လံချေမှုန်းလိမ့်မယ်လို့ကျွန်တော်တက်ဆပါတယ
်ဖေဖော်ဝါရီ23ရက်ရုရှားတပ်မတော်နေ့အဖအတိုင်းပြည်ကာကွယ်စောင့်ရှောက်သူများနေ့မှာတော့သမ္မတဗလာဒီမီယာပူတင်ကယူကရိန်းစစ်ပွဲအတွင်းပါဝင်ခဲ့တဲ့တပ်ဖွဲ့ဝင်တွေကိုစုချင်းမြင့်ပြီးခင်မီလက်နက်တွေတက်ဆင်ပြီးသွားမယ်အကြောင်းလဲကတိပေးပြောကြားသွားပါတယ်ခင်ဗျာ
ခုတော့ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနစ်ဗီဒီယိုသတင်းတွေကိုပြော့ပြပေးလိုပါတယ်။အီရန်နိုင်ငံကသူတို့ရဲ့အခြေစုံဒရုန်းကိုစမ်းသပ်ပြန်တန်းခဲ့ပါတယ်။လူတွေရဲ့နေစဉ်ဘဝကိုအထောက်အကူပြုပြီးအလုပ်တွေကုလုပ်ပေးတဲ့စစ်ရုပ်တွေကို2025ခုနှစ်နည်းပညာပြပွဲမှာတွေ့ရပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနစ်သတင်းတွေကိုမအေးတန်နာကျော်စူးစီးတင်ဆက်ထားပါတယ်ရှင်။
လေပါစစ်ပွဲတံကြောင့်ပျက်စီးယိုယွင်းနေတဲ့ပါလက်စတိုင်းဒေသဂါဇာကမ်းမြောင်ကိုဂုံပြူတဲ့အနေနဲ့ဂါဇာလို့နာမည်ပေးထားတဲ့အီရန်ပိုင်အကြီးဆုံးဒရုန်းယာဉ်ကိုအီရန်ကစမ်းသပ်ပြန်တန်းခဲ့တာဖြစ်ပါတယ်။ Islamic Dolan ၏အဆောင်တပ်ဖွဲ့ IRGC ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဟိုဆိန်ဆလာမီနဲ့ IRGC လေးတဲ့တာဝန်ခံအမီအလီဟာဂျီဇာဒါတို့ကဇန်နဝါရီလ26ရက်နေ့ကထုတ်လွှင့်ပြသခဲ့တဲ့ရုပ်သံမှတ်တမ်းမှာဒီဒရုန်းကိုပထမအဆုံးချိန်စမ်းသပ်ကြည့်ရှုနေတာတွေ့ရပါတယ်။နိုင်ငံပိုင်မီဒီယာတွေရဲ့ဖော်ပြချက်အရတော့ဒီ drone ကိုအရင်က Shahid 149 Gaza drone လို့နာမည်ပေးထားပြီးအခုတော့အစင်းမြင့်ပြီးတော့ Gaza drone လို့ပြောင်းလဲခေါ်ဝေါ်တာဖြစ်ပါတယ်။ဒီ drone ကဘုံးစစ်နှလုံးထိတည်ဆောင်နိုင်ပြီးတော့နယ်စပ်ဒေသစစ်ဆင်ရေးတွေမှာအသုံးပြုမယ်လို့လေတဲ့အကြီးအကဲကပြောပါတယ်။စစ်မဖြစ်ခင်တုန်းကပါလက်စတိုင်း 1.3 သန်းနေထိုင်ခဲ့တဲ့ Gaza ကမ်းမြောင်ဒေသကအီရန်ထောက်ခံတဲ့ Hamas အဖွဲ့တွေနဲ့ Israel တို့ရဲ့တိုက်ပွဲတွေကြောင့်တနည်းကျော်အကြာမှာတော်တော်များများပြက်ရှိယူရင်သွားပြီဖြစ်ပါရင်အစ္စရေးရဲ့စီးရင်စရာအရဆိုရင်တော့အော်တိုဘာလ9ရက်နေ့ကဟာမတ်စစ်သေးကြွားရဲ့တိုက်ခိုက်မှုမှာလူ1200သေဆုံးခဲ့ပြီးတော့250ကျော်ကိုဂါဇာကဒဇာခံဖြစ်နေဖမ်းဆီးခေါ်ဆောင်သွားခဲ့တာကြောင့်အစ္စရေးကဂါဇာကိုစစ်ဆင်ရေးစတင်တာဖြစ်ပါရင်အဲ့နောက်ပိုင်းမှာအစ္စရေးရဲ့စစ်ဆင်ရေးကြောင့်တော့ဂါဇာကဂျမားရေးအာဏာပိုင်တွေရဲ့အပြောအယအဆိုရင်ပါလက်စတိုင်း48000ကျော်သေဆုံးခဲ့ရပြီဖြစ်ပါရင်ညပနေတဲ့ခြေတွေကိုအဝတ်လျှော်ခြင်းနဲ့ထည့်ရတာပင်မန်းနေပြီလားအခုတော့ကိုယ်တိုင်ထည့်စရာမလိုတော့ပါဘူးနော်ဉာဏ်ရည်တုနည်းပညာထည့်သွင်းထားတဲ့ Robot Rock Sorozy 70ဖုံးစုပ်ဆက်လေးဟာအိမ်ရှင်းလင်းရေးတွေအတွက်ကူညီပေးနိုင်တာပါကြည့်လိုက်ရင်တော့ရိုးရိုးအလိုလျောက်မောင်းနေနိုင်တဲ့ Automatic ဖုံးစုပ်ဆက်လေးလို့ထင်ရပေမယ့်သူ့မှာပါတဲ့ဆက်ရုပ်လက်တံကအခရာကြပါရင်သူကအဲ့လက်တံလေးကိုသုံးပြီးတော့အိမ်လုပ်တွေကိုကုလုပ်ပေးနိုင်ပါတယ်ချေအိတ်ဖနက်မြန်တုပ်ပွားဒီလိုမျိုး Grand 300အောက်လေးတဲ့အပေါ်စားပစ္စည်းတွေကိုမှတ်ထားပြီးတော့သူ့နေရာနဲ့သူပြန်ပြီးတော့ထားပေးနိုင်တာပါပြီးတော့သူကလှည့်စစ်ကြိုးတွေလိုမျိုးအိမ်တွင်းမှာအတားအဆီးတွေဖြစ်နေရင်လည်းအဲ့လိုမျိုးအတားအဆီးအမျိုးအစားပေါင်း180မျိုးကိုမှတ်မိအောင်လေ့ကျင့်သင်ကြားပေးထားလို့ဒီပစ္စည်းတွေကိုရှောင်သွားပြီးတော့ဟိုကဒီရွေးရှာပြီးတော့တန်ရှင်းရေးလုပ်ပေးနိုင်ပါတယ်သူကတယ်လီဖုန်း application ကတစ်ဆင့်အသုံးပြုရတာဖြစ်ပြီးတော့ညစ်ပတ်တဲ့ခြေတွေကိုဘယ်မှာထားရမလဲနောက်ပြီးတော့ဖုံးစုပ်ကြမ်းတိုက်ဖို့အချိန်စရာဘယ်လိုတတ်မှတ်မလဲဒီလိုမျိုးအိမ်လုပ်တွေကိုသူကမှတ်မိအောင်လို့အစီအစဉ်ပြီးတော့ခိုင်းထားနိုင်ပါတယ
် The world's first robotic vacuum with a robotic arm
ဒီစက်ကပစ္စည်းတွေကိုမှတ်မိပြီးတော့ကောက်ယူနိုင်တယ်နောက်ပြီးတော့တင့်တော်တဲ့နေရာမှာပြန်ထားပေးနိုင်တဲ့အတွက်ကြောင့်မလို့အထူးခြားဆုံးပါလို့ Robot Rock Company က Ruben Rodriguez ကရှင်းပြပါတယ်ကမ္ဘာမှာပထမဦးဆုံးအရေးအတွက်အများဆုံးထုတ်လုပ်တဲ့ဖုံးစုပ်ဆက်လေးပါလို့ပြောပြီးတော့ Robot Rock Soros Z70 ကို CES 2025ကုန်စည်ပြပွဲမှာတရားဝင်မိတ်ဆက်ပေးခဲ့ပြီးတော့ဒီနှစ်အတွင်းစပြီးတော့ရောင်းချပေးသွားမှာဖြစ်ပါတယ်။ဒီ2025 CES နည်းပညာပြပွဲမှာလူတွေကိုအံ့အားသင့်စေတဲ့စက်ပစ္စည်းတွေပြသထားတာမှာနှကန်းနေစိုးစက်လက်ပါပါတယ်။ဘရာဇီးလ်နိုင်ငံ Body Cario အလကုံကုမ္ပဏီကထုတ်လုပ်တဲ့လက်နဲ့မကိုင်းမဲနဲ့နှက်ခမ်းနေစိုးနိုင်တဲ့ဆက်ဖြစ်ပါတယ်။ဉာဏ်ရည်တုနည်းပညာနဲ့နှက်ခမ်းနေစိုးပေးတဲ့ဆက်ဖြစ်ပြီးတော့ Smart Lipstick လို့ခေါ်တဲ့ဒီဆက်ကအသုံးပြုသူရဲ့အသားအရောင်ကို AI နည်းပညာနဲ့လဲစမ်းစစ်နှက်ခမ်းပုံသဏ္ဍာန်ကိုလည်းအတိအကျမှတ်သားနိုင်ပါတယ်။ပြီးတော့ကွန်ပျူတာမျက်စိနဲ့ဆက်ရုပ်လက်တံတေးသေးလေးကိုအသုံးပြုပြီးတော့လူလက်နဲ့စိုးပေးသလိုပဲနူးနူးညံ့ညံ့လေးနဲ့တက်တက်ရဲ့ရဲ့စိုးပေးတဲ့လို့ပြောင်းလဲလာတဲ့သူတွေသဘောကျကြတာပါ။ ဒီဆက်ကိုလှုပ်ရှားမှုနဲ့အမြင်အာရုံချိုးတက်တဲ့သူတွေအသုံးပြုနိုင်အောင်လို့ရည်ရွယ်ပြီးတော့ဒီဇိုင်းထုတ်ထားတာဖြစ်ပါတယ
် We have a lot of different types of skin tones different types of lipstick
tomorrow ရဲ့အဓိကရည်မှန်းချက်ကအသားအရောင်မျိုးမျိုးနှာခမ်းပုံစံမျိုးမျိုးရှိတဲ့သူတိုင်းအတွက်ဉာဏ်ရည်တုနည်းပညာကိုအသုံးပြုနိုင်မှုပါလို့ Las Vegas မြို့မှာကျင်းပသွားတဲ့ CES 2025ပွဲမှာ Bottega Company က Milani Haraguchi Badila ကရှင်းပြပါတယ်ဒီနည်းပညာနဲ့ဆိုရင်နောက်မှတခြားအလောက်ကုန်ပစ္စည်းတွေကဆိုးပေးနိုင်အောင်လို့ဉာဏ်ရည်တုကိုတင်ပေးလို့ရတယ်လို့လည်းသူကပြောပါတယ်လူတွေကအလားပင်ပစ္စည်းဝယ်တဲ့အခါမှာနှာခမ်းတွေကိုဝယ်ဖို့အရင်ဆုံးစပြီးတော့စဉ်းစားတတ်ကြတာကြောင့်အခုလိုမျိုးနှာခမ်းတွေဆိုးတဲ့စက်ကိုတီထွင်တာပါလို့ကုမ္ပဏီကပြောပါတယ်ရှင်ကန်ဂျီမာရောလေတိုင်နှုံးတိုင်းတာကိုစူးစမ်းနေတဲ့ Weather and Radar မိုးလေဝသကုမ္ပဏီကဝန်ထမ်းတယောက်ဇန်နဝါရီလ24ရက်နေ့မနက်ပိုင်းမှာလေတိုင်နှုံးပြင်းထန်လုံးလုံးလမ်းတော်မလျှောက်နိုင်အောင်ဖြစ်ခဲ့ရပါတယ်။ကုမ္ပဏီရဲ့အဆိုအရသူတို့အဖွဲ့ကတနအယိုကီလိုမီတာ190မိုင်နဲ့ဆိုရင်တနအယိုမိုင်118မိုင်ထိတိုက်တဲ့လေတိုင်နှုံးကိုမှတ်တမ်းတင်နိုင်ခဲ့တယ်လို့ဆိုပါတယ်။သူတို့ကုမ္ပဏီလူမှုကွန်ရက်ပေါ်မှာတင်ထားတဲ့ဗီဒီယိုမှာတော့တိုင်းမိုတော်တော်ကိုတိုက်ပွဲဝင်ခဲ့ရတယ်လို့ရေးထားတာပါ။အိုင်ယာလန်နဲ့မြောက်ပိုင်းအိုင်ယာလန်မှာအေယဝင်မုန်တိုင်းကြောင့်စံချိန်တွေလေပြင်းတွေတိုက်ခိုက်ခဲ့ပြီးတော့အိုင်ယာလန်နိုင်ငံရဲ့သုံးဘုံတစ်ဘုံလောက်မှာနေအိမ်တွေနဲ့စီးပွားရေးလုပ်ငန်းတွေတက်စစ်မီပြတ်တောက်ခဲ့ပြီးတော့လေရင်ခီးစဉ်ရာနဲ့ချီဖြတ်သိမ်းခဲ့ရပါတယ်။ချောင်းတွေနဲ့အများပြည်သူတည်ယူပို့ဆောင်ရေးတွေလည်းပိတ်ထားခဲ့ရတာပါ။အိုင်ယာလန်နိုင်ငံရဲ့မိုးလေဝသအေဂျင်စီဖြစ်တဲ့ MacEirin ရဲ့အဆိုအရဆိုရင်တော့ Galway County မှာဆိုရင်ညဘက်တိုင်းဒါရရှိတဲ့တနာယိုကီလိုမီတာ182ကီလိုမီတာမိုင်နဲ့ဆိုရင်113မိုင်လေတိုင်နှုံးကနှစ်ပေါင်း80ကြာအတွင်းမှာလေတိုင်နှုံးစံချိန်ချိုးသွားတာဖြစ်ပါတယ
် VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ်
အခုတော့ကဘာတလွားခီးသွားအစီအစဉ်ကိုချိချရအောင်ပါရှင်။အာတိတ်ဆဝိုင်းတဲက Greenland ဒေသမှာ Eskimo လို့သိကြတဲ့ Inuit တိုင်းရင်းသားတွေကသူတို့ရဲ့ရိုးရာဆေးမြင်တက်တူးတွေကိုပြန်လည်ဖော်ထုတ်နေကြပါတယ်။ Colony ခေတ်ကပျောက်ကွယ်လို့ဖြစ်ခဲ့တဲ့ရိုးရာတက်တူးလက်ရာတွေကိုမဆုမြတ်မွန်တဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေတွားပြီးတော့လေ့လာကြရအောင်ပါရှင်။
ယောက်အတ္လန်တိတ်သမုဒ္ဒရာတွေက Greenland ဒေသဟာဒိန်းမတ်နိုင်ငံထဲမှာပါပေမဲ့အပြည့်အဝကိုပိုင်အုပ်ချုပ်ခွင့်ရတဲ့ဒေသတစ်ခုဖြစ်ပါတယ်။1922ခုနှစ်ကစလို့နှစ်ပေါင်း200ကျော်ဒိန်းမတ်နိုင်ငံရဲ့ကိုလိုနီလက်အောက်ရောက်ခဲ့ပြီး1953ခုနှစ်မှာကိုလိုနီလက်အောက်ကနေလွတ်မြောက်ပါတယ်။အပြည့်အဝကိုပိုင်အုပ်ချုပ်ခွင့်ကိုတော့2009ခုနှစ်ကမှရရှိခဲ့တာပါ။ကမ္ဘာမှာအကြီးဆုံးကျွန်းလို့သတ်မှတ်ခံရတဲ့ Greenland မှာလူဦးရေ 5,000 ခွဲထက်မနည်းရှိတာမှအများစုက Eskimo လို့မြန်မာတွေသိကြတဲ့ Inuit တိုင်းရင်းသားတွေဖြစ်ပါတယ်။ကိုလိုနီခေတ်လွန်မှာဌာနေ Inuit တိုင်းရင်းသားအမျိုးသမီးတွေကဆင်းပြန်တက်တူးထိုးတဲ့ယဉ်ကျေးမှုအလေးအထားကိုပြန်လည်ဖော်ထုတ်လာကြပါတယ်။ Greenland ဒေသက Inuit တိုင်းရင်းသားတွေကြားမှာဆင်းပြန်တက်တူးကိုအဓိကအမျိုးသမီးတွေထိုးကြပါတယ်။ကိုလိုနီအုပ်ချုပ်မှုအောက်မှာတော့ရိုးရာတက်တူးကိုပိတ်ပင်တားဆီးမခံခဲ့ရပေမဲ့ပျောက်ကွယ်လူဖြစ်ခဲ့ပါတယ်။မျိုးဆက်ပေါင်းများစွာတက်တူးထိုးတဲ့အလေးအထားပျောက်သွားခဲ့ပေမဲ့အခုတော့ Inuit အမျိုးသမီးတွေတက်တူးပြန်ထိုးနေကြပါတယ်။Inuit တက်တူးအမှုပညာကိုဒေတာအခေါ်ဂျူနစ်လို့ပြောပါတယ
်။ Je fais le sel te ama free gorne. Ofo
Inuit တက်တူးထိုးရတဲ့အတွက်သိကိုလွတ်လပ်သွားတယ်လို့ကျွန်မခံစားရပါတယ်။ကိုယ်အိမ်ကိုပြန်ရောက်သွားတဲ့ခံစားမှုမျိုးဖြစ်ပါတယ်
။သူ့ရဲ့နှစ်ဖူးပေါ်မှာ Inuit ရိုးရာတက်တူးကိုလွန်ခဲ့တဲ့ခုနှစ်နှစ်ကထိုးခဲ့ပြီးချိန်မှာ Greenland ဒေတာယဉ်ကျေးမှုနဲ့အသက်တစ်ဖန်ပြန်လည်မွေးဖွားလာတယ်လို့ခံစားရတယ်လို့ပြောပါတယ်။မျက်နှာပေါ်မှာခုလိုတက်တူးထိုးတာကိုမကြိုက်တဲ့ပုံစံအကြည့်တွေကိုလည်းသူခံခဲ့ရပေမဲ့လက်တွေလက်ချောင်းတွေမှာပါရိုးရာတက်တူးတွေကိုထပ်ထိုးထားပါသေးတယ်။ Greenland မှာ Inuit တိုင်းရင်းသားတွေကဆင်းပြင်တက်တူးကို15ရာစုလောက်ထဲကထိုးလာခဲ့ကြတယ်ဆိုတဲ့မှတ်တမ်းတွေရှိပါတယ်။1982ခုနှစ်တုန်းကရှေးဟောင်းရုပ်အလောင်း၈လောင်းကိုတွေ့ရှိခဲ့တာမှအဲ့ဒီထက်ကအမျိုးသမီး9ယောက်လုံးရဲ့မျက်နှာတွေပေါ်မှာဆင်းပြင်တက်တူးတွေကိုတွေ့ရပါတယ်။အတိတ်ဆဝိုင်းဒေသရဲ့အေဂျင့်6တွေ့တဲ့ရာသီဥတုကြောင့်နှစ်ပေါင်းရာနဲ့ချီကြားနေတဲ့အလောင်းတွေပုံမပြတ်ထိမ့်သိမ်းထားပေးတယ်လို့ဖြစ်နေတဲ့အတွက်15ရာစုလောက်ကရင်ကျေးမှုနဲ့တမိုင်းကိုလေ့လာခွင့်ရကြပါတယ်။အမျိုးသမီးငယ်ရေရာသီလားလို့အပြောပေါ်ဝင်ပြီးဆိုရင်မေးစီမှာပထမဆုံးတက်တူးထိုးကြလေရှိပြီးနှစ်ဖူးပေါ်ကတက်တူးကတော့နေလုံးကြီးကိုဂုံပြုတ်ပြီးတော့ထိုးကြတာဖြစ်ပါတယ်။
Tatoveringer har noget at gøre med familieforhold.
အရင်တုန်းကအင်းနူဝလူမှုအတိုင်းဝိုင်းထဲမှာမိသားစုတွေဘလို့တော်ဆက်ကြတာလဲအခြေအနေအစဉ်တန်းကဘာလဲဆိုတာထင်ဟပ်အောင်တက်တူးထိုးကြတာဖြစ်ပါတယ်ကိုဘာကျွမ်းကျင်တယ်လဲဘာကောင်းကောင်းလုပ်တယ်လဲဘယ်မိသားစုနဲ့ဘလို့တော်ဆက်တယ်လဲဆိုတာကိုတက်တူးတွေနဲ့ပုံဖော်ကြတာဖြစ်ပါတယ်
ဂရင်းလန်ဒေသမှာအင်းနီဝစ်တိုင်းရင်းသားတွေကိုရိုင်းရင်ချင်းဖို့အမွေအနှစ်တွေကိုပြန်လည်ဖော်ထုတ်နေကြသလိုကိုလိုနီခေတ်လွတ်ပိုင်းမှာကြီးပြင်းလာတဲ့ဒိမတ်လူမျိုးတချို့ကလည်းဒီဒေသကရင်ချင်းမှုဓလေ့ထုံးစံတွေကိုစိတ်ဝင်တစားလေ့လာနေကြပါတယ်။ဒိမတ်လူမျိုးတက်တူးပညာရှင်မာယာကအင်းနီဝစ်ဆေးမယ်တက်တူးတွေမှာလူမှုဝန်းကျင်အမဲလိုက်တဲ့နည်းနဲ့ဒေသဆိုင်ရာယုံကြည်မှုတွေအပေါ်ကွဲပြားတယ်လို့ရှင်းပြပါတယ်။အထူးသဖြင့်အမျိုးသမီးတွေအနေနဲ့ဆေးမယ်တက်တူးကိုအဆောင်အဖြစ်နဲ့ထိုးကြတယ်လို့သူကပြောပြပါတယ်။
The tattoos had a job to do, so you would get them.
Tattoo တွေမှာဒိဗယ်ရရှိတဲ့အတွက်လိုအပ်လာတဲ့အခါတက်တူးထိုးကြပါရယ်အသက်အရွယ်နဲ့မဆိုင်ပါဘူ
းလူမျိုးစုပေါ်လိုက်ပြီးတော့အဆောင်အနေနဲ့အမျိုးသမီးတွေထိုးကြတဲ့တက်တူးပုံစံ15မျိုးလောက်ရှိတယ်လို့သူက AFP သတင်းဌာနကိုပြောပြပါရယ်ဘယ်မျိုးနွယ်စုကလာတယ်လဲဘယ်လိုပုံစံနဲ့အမဲလိုက်ကြတယ်လဲဆိုတာပေါ်မှာမူတည်ပြီးစင်းပင်ကောက်ချောင်းတွေကွဲပြားပါရယ်အဝတ်ထည်ချုပ်လုပ်တဲ့တရိတ်ဆန်အယိုးအပ်ကိုတုံးပြီးတက်တူးထိုးကြတာမို့ဒီဇိုင်းတွေကလိုင်းတွေအဆက်တွေလိုခက်ရိုးရိုးပုံစံတွေများပါတယ်။မျိုးဆက်နဲ့ချီအမျိုးသမီးအင်းနူဝစ်တိုင်းရင်းသားတွေကြားတက်တူးထိုးတဲ့အလေးအထားပျောက်ခဲ့ပေမဲ့အခုတော့စိတ်ဝင်စားနဲ့ပြန်ပြီးတော့ထိုးနေကြပါတယ်
။ People are super hungry for understanding their culture. They are super duper hungry for representing the culture.
ကိုတိုင်းသားလူမျိုးတွေရဲ့ယဉ်ကျေးမှုနောက်ခံအကြောင်းတွေလူတွေကတိတ်ကိုသိချင်နားလေသဘောပေါက်ချင်ကြသလိုအဲ့ဒီယဉ်ကျေးမှုတွေကိုကိုစားပြုချင်တဲ့စိတ်တွေပြင်းပြကြပါတယ်။ကိုလိုနီခေတ်တုန်းကပျောက်ပြက်ခဲ့တာတွေကိုပြန်လည်ဖော်ထုတ်ချင်စိတ်တွေတိတ်ကိုပြင်းပြကြတာပါ။လူတယောက်ကိုကိုဘယ်သူဘယ်ဝါဖြစ်တယ်ဆိုတဲ့အထောက်အထားတွေဖျောက်ဖျက်ပြီးတခြားတယောက်လိုပုံစံသွင်းခံရမယ်ဆိုရင်ကိုကိုတိုင်းဘယ်သူမှန်းကိုသိတော့မှာမဟုတ်ဘူးလားရှင်။
Greenland ဒေသကိုသာသနာပြုတွေ1920ခုနှစ်မှာစရောက်လာပြီးအနှစ်90မကြာခင်မှာပဲ Inuit တက်တူးထိုးတဲ့ဒလေတစ်ဖြည်းဖြည်းပြောက်ွယ်ခဲ့ပါတယ်အခုတော့စင်းမြင့်တွေပြန်ထိုးနေကြပြီပဲအသက်အစလိုပြန်ဖြစ်နေတဲ့အတွက်အများစုကဘာကြောင့်ဘလို့အဓိပ္ပာယ်တွေရှိတယ်ဆိုတာကိုပြန်ပြီးတော့လေ့လာနေကြရဆဲဖြစ်ပါတယ
် We have as a group an identity crisis and are very busy building like nature
tomorrow ကိုဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုဘာပြောရမလဲမသိတဲ့ပြဿနာရင်ဆိုင်ကြရပါတယ်နိုင်ငံတိဆောက်ရေးလိုမျိုးပဲကိုယ့်လူမျိုးနောက်ခံတဲ့ပတ်သက်တာတွေကိုပြန်လည်တိဆောက်ကြရပါတယ်ဒီချိန်မှာ Inuit တက်တူတွေကကိုဘယ်သူဘယ်ဝါဖြစ်တယ်ဆိုတာအကောင်းဆုံးပြသနိုင်တဲ့သင်္ကေတလိုဖြစ်တာကြောင့်အချိန်တိုအတွင်းတိတ်ကိုရေပန်းစားလာတာပါကိုယ့်လူမျိုးဆိုတာထက်လောလောဆယ်ကိုဘယ်သူဘယ်ဝါဖြစ်တယ်ဆိုတဲ့အဖြေကိုတော့တက်တူကနေပေးနိုင်ပါတယ်
အတိတ်ဆဝိုင်းတွေက Greenland ဒေသမှာနေထိုင်ကြတဲ့ Inuit တိုင်းရင်းသားတွေကြားမှာ June လို့ခေါ်တဲ့ဆေးမင်တက်တူဟာအမျိုးသမီးတွေအဝတ်ထည်ချုပ်လို့ကျွမ်းကျင်မှုကနေဆင်းသက်လာတာလို့ယုံကြည်ထားကြပါတယ်။တရိတ်ဆတ်အယိုးနဲ့လှုပ်ထားတဲ့အဝတ်ချုပ်အပ်ကိုသုံးပြီးအရေပြားပေါ်မှာအချုပ်တလို့ဆေးမင်ထိုးခဲ့ကြတာဖြစ်ပါတယ်။လူမျိုးစုအတိုင်းဝိုင်းနဲ့ကိုးကွယ်ယုံကြည်မှုပေါ်မူတည်ပြီးတော့ Inuit အမျိုးသမီးတွေဆေးမင်တက်တူကိုအဆောင်ဖြစ်ထိုးကြလေရှိသလိုအမျိုးသားတွေမှာလည်းမတော်တဆထိခိုက်တာမျိုးအမဲမလိုက်နိုင်တာမျိုးတွေကြုံတွေ့ရတဲ့အခါမှာကံကောင်းအောင်လို့ကျူးနှစ်တက်တူထိုးကြတယ်လို့အင်းနီဝေတိုင်းရင်သားတွေအကြောင်းမှတ်တမ်းတွေမှာဖတ်ရပါတယ်ရှင်။ကျွန်မစုမြတ်မောမှာ
။တရင်ဘတ်ဆင်ခန္ဓာရိခါတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးအချံပြုတ်လို့တယ်ဝေဖန်လို့တယ်ဆိုရင်တော့ကျွန်မတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပို့နိုင်ကြပါတယ်ရှင်။တော်တာရှင်တို့ရဲ့ဝေဖန်အချံပြုတ်ချက်တွေကိုကြိုဆိုပါတယ်။အခုတော့သတင်းအချင်းချုပ်ကိုပြောပြပေးပါမယ်။အမေရိကန်အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်မသွားရရည်အတွက်အစိုးရအသုံးစရိတ်ဘတ်ဂျက်ချထားနိုင်ဖို့အောက်လွှတ်တော်ဥက္ကဋ္ဌက Republican အမတ်တွေရဲ့မဲရဖို့ကြိုးစားနေပါတယ်။လွှတ်တော်အမတ်တွေအနေနဲ့မတ်လ14ရက်နေ့ထိညှိနှိုင်းမရဘူးဆိုရင်တော့အမေရိကန်အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ဆိုင်သွားမှာဖြစ်ပြီးတန်းနဲ့ချီတဲ့အမေရိကန်ပြည်ထောင်စုအစိုးရဝန်ထမ်းတွေယာယီအဖြစ်လာစားမရဖြစ်သွားစေမှာဖြစ်တယ်လို့မရှိမဖြစ်မဟုတ်တဲ့အစိုးရဝန်ဆောင်မှုတချို့လည်းဆိုင်းငံ့သွားစေမှာဖြစ်ပါတယ်။ ရုရှားရဲ့ရန်လိုချင်းချမှုတွေကြောင့်ဗြိတိန်ရဲ့ကာကွယ်ရေးအသုံးစရိတ်ကို2029မှာတိုးမြင့်မယ်လို့ဗြိတိန်ဝန်ကြီးချုပ်ကီယာစတမာကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ကာကွယ်ရေးအသုံးစရိတ်ကို2019ဘီလီယံတိုးထားပြီးပြပဖွံ့ဖြိုးတိုးတက်ရေးအကူအညီတွေကိုဖြတ်တောက်မယ်လို့စတမာကလွှတ်တော်ကိုပြောကြားခဲ့တာဖြစ်ပါတယ်။အရှိလေပိုင်းအပြောင်းလဲတွေကြောင့်အစ္စရေးပါလက်စတိုင်းပြည်ပခါကိုနိုင်ငံနှစ်နိုင်ငံထူထောင်ဖြည့်ရှင်ရေးရည်မှန်းချက်ပန်းထံရောက်ဖို့နောက်ဆုံးအခွင့်အလမ်းဖြစ်တယ်လို့ကုလသမဂ္ဂတာဝန်ရှိသူတို့ကအင်ကာနေမှာပြောဆိုထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမသင်္ကေတထိုက်ပါ။